Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဒီဇင်ဘာလ29ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုမနေ့မှကြားမယ်ထူးခြားတဲ့သတင်းတွေကတော့ Java ပင်လယ်မှာမနေ့ကပျောက်သွားတဲ့ Air Asia ခီးတဲ့ဒင်းလေယာဉ်ကိုလိုက်လံရှာဖွေနေတဲ့အစီအစဉ်ကိုညဘက်မှာရပ်နားထားပြီးတော့အခုတနင်္လာနေ့မနေ့ဖက်အလင်းရောင်ပေါ်ချိန်မှာပြန်ပြီးတော့ရှာဖွေမှုတွေစတင်နေမှုပြင်းစင်နေပါတယ်။ဂရိနိုင်ငံမှာဂရုတင်မောမီးလောင်ပြီးတော့လူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နေတိုးအဖွဲ့တို့ဟာအာဖဂန်နစ္စတန်နိုင်ငံမှာဆင်နွှဲနေတဲ့သူတို့ရဲ့စစ်ပွဲကိုတနင်္လာနေ့နေ့မှာတရားဝင်အဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့တနင်္လာနေ့ကပျောက်ဆုံးသွားတဲ့ Air Asia ခီးသည်တင်လေယာဉ်ကိုရှာဖွေမှုတွေလှုပ်ဆောင်နေပါပြီ။ဒီအကြောင်းနဲ့အတူထိုင်းနိုင်ငံလိတ်ကျွန်းမှာနိုင်ငံသားသား2ယောက်အသက်ခံရမှုမှာတရက်လိုဘက်ကတင်သွင်းလာတဲ့တပ်သေးတွေနဲ့ပတ်သက်ပြီးတော့
အခုကဒီဆုံးလူဘက်ကတရက်တူတယောက်မှမပါဘဲနဲ့ရဲကသာဟိုတရားဆွဆူပြီးတော့ရဲတွေပဲတက်တည်လိုက်ခိုက်ခြင်းကတော့ငါမျိုးရင်ငါမိမမေးဆိုတဲ့ပုံစံဖြစ်နေပါလား
မြန်မာရှေ့နေဘက်ကအခုလိုပြောကြားချက်တွေနဲ့အတူမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒီအစည်းအဝေးကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့မတ်အင်ဂျင်နိုင်ကကြေညာပေးပါမယ်ရှင
်။ Java ပင်လယ်မှာမနေ့ကပျောက်သွားတဲ့ခီးသည်နဲ့ဝန်ထမ်း162ဦးပါ Air Asia ခီးသည်တွင်လေယာဉ်ကိုလိုက်လံရှာဖွေနေမှုကိုညပိုင်းမှာခဏရပ်နားထားပြီးတော့ဒီကနေ့တနင်္လာနေ့အလင်းရောင်ပေါ်ချိန်မှာရှာဖွေမှုတွေပြန်ပြီးတော့စတင်ဖို့ပြင်ဆင်နေပါတယ်။စေနှုံတက်တက်တာတာနဲ့ခီးသွားလို့ရတဲ့ Air Asia လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆာရာဘာယာမြို့ကနေပြီးတော့စင်ကာပူနိုင်ငံကိုထွက်ခွာလာတာဖြစ်ပါတယ်ဒေတာဆန်တော်ချင်းတနင်္ဂနွေနေ့မနေ့9:24မိနစ်မှာပျောက်သွားခဲ့တာပါလေယာဉ်ဆထွက်ပြီးတော့42မိနစ်အကြာမှာခီးစဉ်တဝက်နီးပါးလောက်ရောက်ချိန်မှာအဆက်အသွယ်ပြတ်တောက်သွားတာဖြစ်တယ်လို့ဆိုပါတယ်လေယာဉ်နဲ့အဆက်အသွယ်ပြတ်တောက်သွားချိန်မှာရာသီဥတုဆိုးရွားနေပြီးတော့မုန်တိုင်းတိုက်ခတ်နေတာနဲ့ကြုံနေရခြင်းဖြစ်တယ်လို့ Air Asia ရဲ့အမှုဆောင်အရာရှိချုပ်ဖြစ်တဲ့တိုနီဖာနန်ဒက်စ်ကဆာရာဘာယာကနေပြောပေမဲ့နောက်ထပ်ထင်ကြီးပြီးပြောဆိုတာမျိုးတော့သူကမလုပ်ခဲ့ပါဘူးဒီလိုဖြစ်ရတဲ့အတွက်သူတို့အနေနဲ့တိတ်ပြီးတော့စိတ်မချမ်းသာဖြစ်နေရပါတယ်မယုံကြည်နိုင်လောက်အောင်လည်းဖြစ်ရပါတယ်ဘလို့ဖြစ်ပျက်ခဲ့တယ်ဆိုတာကိုတော့မသိရသေးပါဘူးဘာကြောင့်ဖြစ်တယ်ဆိုတဲ့အဖြစ်မှန်ကိုသိရဖို့အတွက်စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးထွက်လာတဲ့အဖြေကိုစောင့်ကြရပါလိမ့်မယ်လို့သူကပြောပါတယ်လေရင်အဆက်အသွယ်ပြတ်တောက်သွားခြင်းအထိရေးပေါ်ကူညီတောင်းတဲ့အချက်ပေးသံထုတ်လွှင့်တာမျိုးတော့မရှိခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့လေရင်အဆက်အသွယ်မပြတ်သွားခင်မှာလေယာဉ်မှုကရာသီဥတုဆိုးရွားနေတာကိုရှောင်ရှားနိုင်မှုအတွက်လေယာဉ်ကိုပေ9,900အမြင့်ပြန်တန်းခွင့်ပြုဖို့အတွက်ဂျကာတာမြို့မှာရှိတဲ့လေကြောင်းထိန်းချုပ်ရေးဌာနကိုတောင်းခံခဲ့တယ်လို့အင်ဒိုနီးရှားအရာရှိတွေကပြောပါရယ်ခင်ဗျာ
တနင်္ဂနွေနေ့ကဂရိနိုင်ငံကိုဖူးကျွန်းကနေထွက်ခွာလာတဲ့ဂရုသင်္ဘောပေါ်မီးလောင်မှုဖြစ်ပွားရာမှာထွက်ပြေးကြသူတွေကတဦးထက်မနည်းသေဆုံးခဲ့ရတယ်လို့အီတလီကမ်းစောက်တပ်ကပြောပါရယ်သူတို့တွေ့ရတဲ့အလောင်းကိုအီတလီကယ်ဆယ်ရေးလုပ်သားတွေကအီတလီနိုင်ငံဘက်ကိုပို့ပေးခဲ့တယ်လို့လည်းကမ်းစောက်တဲ့အရာရှိတွေကပြောပါရယ်ဂရိနဲ့အီတလီရဟတ်ယာဉ်တွေနဲ့မင်းလောင်နေတဲ့ဂရုသင်္ဘောပေါ်ကလူတွေကိုကယ်ထုတ်ဖို့ကြိုးစားကြပေမဲ့လေတိုက်နှုံးအလွန်ပြင်းထန်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်နေမှုကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေရတယ်လို့ယာနဲ့ချီတဲ့ခီးသည်တွေအခုထိပိတ်မိနေကြဆဲဖြစ်ပါရယ် Adriatic ပင်လယ်ပြင်ရဲ့ကမ်းနှစ်ဖက်လုံးမှာရှိနေတဲ့ကုန်းသင်္ဘောတွေဟာမီးလောင်နေတဲ့ဂရုသင်္ဘောစီဥတီလာကြပြီးအဲ့ဒီသင်္ဘောဘေးပတ်လည်မှာအကာအကွယ်လုပ်ဝိုင်းရံပေးကြပါတယ်။ Greek အနောက်ပိုင်း Patras စိတ်ကမ်းကနေအီတလီဘက်က Ancona စိတ်ကမ်းကိုထွက်ခွာခဲ့တဲ့အီတလီသင်္ဘော Norman Atlantic မှာမီးဟာအောက်ထက်သင်္ဘောကုန်းဘက်ကနေစတင်လောင်ကျွမ်းခဲ့တာပါ။သင်္ဘောပေါ်မှာခီးသည်နဲ့သင်္ဘောဝင်တန်းစုစုပေါင်း900နီးပါးလိုက်ပါလာတာဖြစ်ပြီးအဲ့ဒီတဲက150ကိုအနာကသင်္ဘောတစ်စင်းပေါ်ကိုအသက်ကယ်လေနဲ့ပို့ပေးပြီးပြီလို့ကန်ယိုဒန်ဆောက်ပြောခွင့်ရကပြောပါရယ်။ရာသီဥတုဆိုးရွားနေပြီးတနာယီ55မိုင်နဲ့လေပြင်းတိုက်ခိုက်နေတာမို့ကယ်ဆယ်ရေးလုပ်ငန်းကိုခက်ခဲစေတာဖြစ်ပါရယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့နေတိုးအဖွဲ့တို့ဟာအာဖဂန်နစ္စတန်မှာဆင်နွှဲနေတဲ့သူတို့ရဲ့စစ်ပွဲကိုတနင်္ဂနွေနေ့မှာတရားဝင်အဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့73နှစ်ကြာတိုက်ခိုက်ခဲ့တဲ့တာလီဘန်အဖွဲ့ဟာအာဖဂန်နစ္စတန်အစိုးရအတွက်တော့ရက်ဆက်ကြမ်းကြုတ်တဲ့ရန်သူအဖြစ်ဆက်လက်ရှိနေဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့စစ်ဖက်မဟာမိတ်အနောက်နိုင်ငံတွေဟာကာဘူးမြို့မှာရှိတဲ့စစ်ဌာနချုပ်မှာအခမ်းအနားနဲ့သူတို့ရဲ့ဓာတ်ရိုက်ပဝင် တိုက်ခိုက်နေမှုစီရေးလှုပ်ရှားမှုတွေကိုအဆုံးသတ်လိုက်ပါတယ်။ဒါပေမဲ့သူတို့ရဲ့တပ်ဖွဲ့ဝင်စုစုပေါင်း 13,500 ကိုအာဖဂန်နစ္စတန်နိုင်ငံမှာဆက်လက်ထားရှိအောင်မှာဖြစ်ပြီးတော့အဲ့ဒီတပ်ဖွဲ့တွေဟာအာဖဂန်နစ္စတန်နိုင်ငံရဲ့စီရေးနဲ့လုံခြုံရေးကိုလာမယ့်နှစ်ဆန်းတည့်ရက်နေ့ကနေစပြီးတော့တာဝန်ယူရတော့မယ့်အာဖဂန်နစ္စတန်တပ်ဖွဲ့တွေကိုလေ့ကျင့်ပေးဖို့နဲ့အကြံဉာဏ်ပေးတဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်ကြမှာဖြစ်ပါတယ်။အမေရိကန်ရဲ့ရာဇဝင်မှာကာလအရှည်ကြာဆုံးတက်ခတ်ခဲ့ရတဲ့အဲ့ဒီစစ်ပွဲကအမေရိကန်နိုင်ငံအတွက်ပုံမလုံခြုံစိတ်ချမှုကိုဖြစ်စေခဲ့ပြီးတာဝန်တည်မှုနဲ့အဆုံးသတ်နိုင်စေခဲ့တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်ရှိတဲ့ဒေသတစ်ခုဖြစ်ဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့သူကအသိမှတ်ပြပါတယ်။နိုင်ငံပေါင်း90ကတပ်ဖွဲ့ဝင်ပေါင်း 34,000 ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာရှိတဲ့တပုံတွေကိုတက်ခတ်ရမှာပါဝင်ခဲ့ပါတယ်။ 73 နှစ်ကြာမြင့်ခဲ့တဲ့အဲ့ဒီကာလအတွင်းနိုင်ငံသားကတပ်ဖွဲ့ဝင်ပေါင်း 3,500 နီးပါးကျဆင်းခဲ့ပြီးတော့အဲ့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင် 2,200 ကျော်ပါဝင်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံက၄နှစ်လောက်ကြာနေပြီဖြစ်တဲ့ပြည်ရင်းစစ်အဆုံးသတ်စေဖို့အတွက်ဆီးရီးယားအတိုက်ခံတွေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာတွေ့ဆုံဆွေးနွေးခြင်းတယ်လို့ဆီးရီးယားအစိုးရကပြောပါတယ်။ဒီပြဿနာအတွက်အဖြေရှာရေးရုရှားနိုင်ငံမှာကနအူးအကြံပေးဆွေးနွေးမှုတွေလုပ်ရမှာပါဝင်ဖို့အသင့်ပဲလို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကစနေနေ့မှာပြောပါရယ်။ဘာပဲပြောပြောစီးရီးယားငြိမ်းချမ်းရေးအတွက်လမ်းစာရှာရမှာအခက်အခဲတွေဟာအခုထိရှိနေသေးပါ။စီးရီးယားနိုင်ငံရဲ့သုံးပုံတစ်ပုံကိုထိမ့်ချုပ်ထားတဲ့ IS Islamic စစ်သွေးကြအဖွဲ့တွေကတိုက်ပွဲတွေရက်စဲဖို့ဘလို့အစပြိုးထားတာမှမလုပ်သေးတယ်လို့အခြားတိုက်ခံအဖွဲ့တွေကလည်းစီးရီးယားအစိုးရအရာရှိတွေနဲ့မော်စကိုမှာတွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတုံ့ပြန်ရမှာအခုထိညီညွတ်မှုမရှိသေးပါဘူးရှင
် VOA American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းအစီအစဉ်ကနာနခေနိုင်ငံကသတင်းတွေဆက်လက်ကြေညာနေပါတယ်။အနောက်အာဖရိကဒေသမှာအီဘိုလာရောဂါကြောင့်ငှက်ဖျားရောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာအဟန့်တားတွေဖြစ်နေရတယ်လို့ဆိုပါတယ်။အကြီးအကျယ်စိုးရင်ထိတ်လန့်နေရတဲ့ virus ပိုးမွှားတဲ့ကာကွယ်ကုသမှုပေးနိုင်တဲ့ငှက်ဖျားရောဂါကထောင်ထဲချတဲ့လူတွေအသက်တွေကိုသေစေခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့တစ်နှစ်ကာလကအီဘိုလာရောဂါစတင်ပြီးတော့လူသေပျောက်ဖြစ်ခဲ့တဲ့ဂါနာနိုင်ငံတောင်ပိုင်းအပူပိုင်းတစ်တော့ရှိရာဂူအက်ဒီဒေါ်ဂျေးရွာတောင်ပိုင်းမှာဆရာဝန်တွေကလူနာတွေကိုငှက်ဖျားသွေးရှိမရှိသွေးဖောက်စစ်ဆေးတဲ့အလုပ်ကိုမလုပ်ကြတော့ဘူးလို့ဆိုပါတယ်။ဂီနီနိုင်ငံမှာငှက်ဖျားရောဂါဖြစ်ပွားကြောင်းသတင်းပို့တာတွေ40ရာခိုင်နှုန်းလောက်နေပါသွားပြီးတော့ဒါဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့အမေရိကန်သမ္မတရဲ့ငှက်ဖျားရောဂါကာကွယ်ရေးအစီအစဉ်ဒုတိယညွှန်ကြားရေးမှူးဒေါက်တာဘာနက်နာလင်ကပြောပါတယ်။ဘာကြောင့်လဲဆိုတော့လူတွေဟာဆေးရုံဆေးကန်းတွေကိုလာရောက်ပြီးတော့ငှက်ဖျားရောဂါကုသမှုခံယူဖို့ကြောက်ရွံ့နေကြလို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။မလေးရှားနိုင်ငံမှာနှစ်ပေါင်း30အတွင်းအဆိုးဝါးဆုံးလို့စံတင်ရမယ့်ရေကြီးမှုဒဏ်ခံရတဲ့ထောင်ထဲချတဲ့ဒေသခံတွေစီလိုအပ်တဲ့စားနပ်ရိက္ခာနဲ့ဆေးပစ္စည်းတွေအရောက်ပေးပို့နိုင်ဖို့ကယ်ဆယ်ရေးလှုပ်သားတွေခက်ခက်ခဲခဲကြိုးပမ်းနေကြရပါတယ်။မလေးရှားနိုင်ငံကပြည်နယ်၈ခုထက်မနည်းရေဘေးအန္တရာယ်နဲ့ကြုံခဲ့ရတာပါ။တနင်္ဂနွေနေ့အခုဒီတနင်္ဂနွေနေ့အထိဆိုရင်ရေကြီးတဲ့ဒဏ်ကြောင့်သေဆုံးသူ၅ဦးရှိခဲ့ပြီးအိုးအိမ်ရွှေ့ပြောင်းကြရသူက36,000ကျော်ရှိနေပြီဖြစ်ပါတယ်ရှင
်။တရီလင်္ကာနိုင်ငံမှာလုံခဲ့တဲ့သတင်းတစ်ပတ်လုံးမိုးအဆက်မပြတ်ရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ခဲ့ပြီးလူပေါင်း24ယောက်သေဆုံးက၈ဦးပျောက်ဆုံးနေတယ်လို့ဆိုပါတယ်။လူပေါင်း 36,000 လောက်ဟာအိုးအိမ်တွေကိုစွန့်ခွာပေးခဲ့ရပြီးဆိုးလုံခြုံစိတ်ချရတဲ့နေရာတွေရွှေ့ပြောင်းပေးခဲ့ရတယ်လို့ဘေးအန္တရာယ်ထိန်းချုပ်ရေးစင်တာကနေပြောဆိုပါရခင်ဗျာ Direct from Washington The Voice
of America VOA သတင်းတွေကိုဥဆက်မိုးဝေနဲ့မတ်ရင်ချင်းနိုင်ငံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါရစေလူ162ယောက်လိုက်ပါလာပြီးတော့ပြန်တန်းနေစဉ်ပျောက်ဆုံးသွားခဲ့တဲ့ခီးသည်တင်ချက်လျင်တစ်စင်းကိုဘိုနီယိုကျွန်းတောင်ပိုင်းနားမှာဝေဟင်ကားနေရောရေပြင်မှာပါရှာဖွေနေတဲ့ကိစ္စကိုတညတာရက်ဆိုင်လိုက်ပါတယ်။ A320 ချက်လျင်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာလေဆိပ်ကနေစင်ကာပူကိုပြန်တန်းစဉ်အာရှစံတော်ချိန်တနင်္ဂနွေနေ့မနက်မှာပျောက်ဆုံးသွားခဲ့တာပါ။လေယာဉ်ပေါ်မှာလိုက်ပါလာသူအများစုကတော့အင်ဒိုနီးရှားနိုင်ငံသားတွေဖြစ်ကြတဲ့ဆိုတဲ့အကြောင်း VOA ဘန်ကောက်ရုံးခွဲကနေစတီဖာမန်ကသတင်းပေးပို့ထားပါတယ်ရှင်။အင်ဒိုနီးရှားပိုင် Air Asia ခီးသည်တင်လေယာဉ် A501 ရဲ့ဆူရာဘာယာလေဆိပ်ကနေစင်ကာပူနိုင်ငံချန်ဂီလေဆိပ်အထိခရီးစဉ်ဟာပုံမှန်အားဖြင့်ဂျာဗာပင်လယ်ကိုဖြတ်ပြီးနှစ်နာရီပဲကြာပါတယ်။အင်ဒိုနီးရှားကုသန်းသွားလာရေးဝန်ကြီးဌာနရဲ့
လေချောင်းဆိုင်ရာညွန်ကြားရေးမှူးချုပ်ဒီချိုကိုအမိုဂျီကတော့ဒေတာစံတော်ချိန်တနင်္ဂနွေနေ့မနက်6နာရီကျော်မှာဒီလေရင်နဲ့နောက်ဆုံးအဆက်အသွယ်ရရှိခဲ့ပြီးအရေးပေါ်အချက်ပေးတာမျိုးလည်းမရှိခဲ့ဘူးလို့သတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်
လေရင်မှုကနေတိမ်တိုက်တွေကိုသူရှောင်ပြီးတော့မောင်းဖို့ကြိုးစားနေတဲ့အကြောင်းနဲ့အမြင့်ပေ9900ကျော်ကိုတက်ပြီးတော့သူ့ကိုမောင်းနှင်ခွင့်ပြုဖို့အကြောင်းကြားခဲ့တယ်လို့မစ္စတာအမိုဂျီယိုကပြောဆိုခဲ့တာပါမင်းရဲ့အနေငယ်ကြမှာပဲလင်းရင်ဟာရေဒါစနစ်ထဲကနေပျောက်သွားပြီးဘာဆက်သွဲမှပြန်မရတော့တာဖြစ်ပါတယ်လင်းရင်ပြန်တန်းနေတဲ့အနီးနားမှာတော့အဲ့ဒီအချိန်မှာမိုးကြုံမုန်တိုင်းတွေလျှက်စီးတွေနဲ့လေပြင်းတိုက်ခတ်နေတာပါအခုပျောက်ဆုံးသွားတဲ့ခီးတဲ့တင်လင်းရင်ကိုနောက်ဆုံးတွေ့လိုက်တာဟာခီးစဉ်လမ်းကြောင်းရဲ့တဝက်လောက်မှာရှိတဲ့မကြသေးခင်နှစ်တွေကဆလို့နိုင်ငံသားခီးသွားတွေအလဲအပတ်များတဲ့ပလစ်စတန်ကျွန်းနာမှာဖြစ်ပါတယ်လေရင်ကိုတော့အင်ဒိုနီးရှားစစ်ဘက်နဲ့အရက်ဖက်ကယ်ဆယ်ရေးအဖွဲ့တွေသာမကစင်ကာပူနိုင်ငံကပါပူးပေါင်းရှာဖွေနေကြတယ်လို့အင်ဒိုနီးရှားကုသန်းသွားလာရေးဝန်ကြီးဂျိုနန်ကပြောပါတယ
်ဟုတ်ကဲ့ PNU တံပန်တို့ပါစားနာစီကစာစင်ကာပူတို့ကလည်းမလိုက်ကိုကြား
ပြောင်းဆုံးနေတဲ့လေရင်နဲ့ပတ်သက်ပြီးသတင်းတစုံတရာရခဲ့ရင်ချက်ချင်းအကြောင်းကြားကြဖို့အဲ့ဒီတဝိုက်မှာရှိနေတဲ့ရေရင်တွေအားလုံးကိုမှားကြားထားပြီးတော့အကူအညီတွေချက်ချင်းပေးနိုင်ဖို့အတွက်ကိုလည်းပြင်ဆင်ထားဖို့မှားကြားထားတဲ့အကြောင်းသူကပြောသွားခဲ့တာပါအနှဲငယ်ရေတိမ်နဲ့ဂျာဗာပင်လယ်ဟာကမ္ဘာပေါ်မှာရေချောင်းတွာလာမှုအများဆုံးလမ်းကြောင်းတွေကတစ်ခုပါ6နှစ်သာအသုံးပြုရသေးတဲ့ဒီလေရင်ကိုနိုဝင်ဘာလ16ရက်နေ့ကပဲနောက်ဆုံးစစ်ဆေးပြုပြင်ထားတာလည်းဖြစ်ပါတယ်။အင်ဒိုနီးရှား Air Asia ကိုရောမလေးရှားအခြေစိုက် Air Asia က49ရာခိုင်နှုန်းအစုရှယ်ယာပိုင်ဆိုင်တာဖြစ်ပါတယ်။ဈေးချိုတဲ့ Air Asia ရဲ့တခြားလေကြောင်းလိုင်းတွေဟာဆိုရင်လည်းနိုင်ငံပေါင်း22နိုင်ငံမှာခီးစဉ်ပေါင်း100ကျော်ကိုပြေးဆွဲနေတာဖြစ်ပြီးလွန်ခဲ့တဲ့18နှစ်ကစလို့စတင်ပြေးဆွဲစဉ်ကတည်းကပျက်စီးဆုံးရှုံးမှုမရှိဘဲစိတ်ချရတယ်လို့ဂုံတရင်ကြီးခဲ့တဲ့လေချောင်းလိုင်းတစ်ခုလည်းဖြစ်ပါတယ်ရှင်
။ VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထိုင်းနိုင်ငံလေကျွန်းလူသက်မှုနောက်ဆုံးအခြေအနေကိုပြောပြပါမယ်။ကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းလူသက်မှုမှာတရက်လိုဖြစ်တဲ့ထိုင်းအာဏာပိုင်တွေဘက်ကနေတရားရုံးမှာစစ်ဆေးဖို့တပ်သေး60ကျော်ပါဝင်တဲ့စာရင်းကိုတင်သွင်းခဲ့ပါတယ်။ဒီထဲမှာထိုင်းရဲက40ကျော်ပါဝင်နေတာဖြစ်တဲ့အတွက်မြန်မာတန်ယုံကိုစားပြုရှင်တွေကလက်မခံပဲဒီမှုကိုအစကနေပြန်ပြီးတော့စစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်အသက်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးအတွက်လည်းရက်တရာပြည့်အထိမ့်မဲ့လိတ်ကျွန်းမှာကျင်းပခဲ့တဲ့ဆိုတဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မဲအေးမာကသတင်းပေးပို့ထားပါရရှင်
။ကော့တောင်ကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံခဲ့ရတာရက်ပေါင်း100ပြည့်ခဲ့ပါပြီ။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဆွဆွဲခံနိုင်ရတဲ့မြန်မာနိုင်ငံသားနှစ်ဦးဖမ်းဆီးခံရတာလည်း3လနီးပါးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့ကော့စမွေတရားရုံးကြီးမှာတော့တရားလိုဘက်ကတက်တေတွေအဖြစ်ထိုင်းရဲအများပြားကိုတင်ပြလာတဲ့အတွက်အမှုကိုအစကနေပြန်စစ်ဆေးနိုင်ဖို့တင်ပြခဲ့ကြောင်းလိတ်ကျောမှုစုံစမ်းရေးကော်မတီကဥပဒေအကြံပေးဖြစ်တဲ့ရှင့်နေဦးအောင်မျိုးတန်းကဆိုပါတယ်
။65ရောက်မှရေးရ40ကျော်ပါတယ်။အမှန်ကတော့အစိုးရရှိနေဘက်ကနေပြီးတော့သူတို့တင်လာတဲ့အချက်တွေကိုလက်ခံပြီးတော့စစ်ဆေးစီတင်တဲ့သဘောပါပါတယ်။အဲ့လိုစစ်ဆေးမှဆိုရင်တလားနှစ်လားပြန်ပြီးတော့မှာပါ။ဒါပေမဲ့ကျွန်တော်တို့ကသူတို့တင်လာတဲ့ချက်တွေဘယ်ချက်မှဟိုလက်မခံဘူးဆိုတော့ပြောရပါတယ်။ပြောတဲ့အခါကျတော့အစအနေပြန်ပြီးတော့သူတို့တက်တဲ့တွေကပြန်ပြီးကြေခွင်တင်ဆက်ရမှာမဟုတ်လို့အားလုံးချင်းကို9လပိုင်းအထိကြောင်းချိန်ချင်းလိုက်တာပါ။ကျွန်တော်မြင်တာဥပဒေကတော့ရေခွင်မှာတင်လာရမှာကအေးဆုံးသူနဲ့ပတ်သက်တဲ့မိသားစုတရားရုံးဖြစ်နေတာပါ။ဒါမှတန်လျင်တရားမျှတမှုရှိမယ်။အခုကအေးဆုံးသူဘက်ကတရားတူတယောက်မှမပါဘဲနဲ့ရဲကသာဟိုတရားဆွဆူပြီးတော့ရေးတွေပဲတက်တည်လိုက်ခိုင်းခြင်းကတော့ငါမယုံရင်ငါမိမမေးဆိုတဲ့ပုံစံမျိုးဖြစ်နေပါလား။ဒါကြောင့်မို့ကျွန်တော်တို့ကတရားဝင်ပြန်တဲ့တော့ခက်ပါလေ။အဖြစ်လို့လို့ဆိုသူတို့ဒီလိုတင်ပြတဲ့လူ40ကျော်ဟာလေဒီဆွဆွဲခံသူတွေရောတတ်ပါတယ်လို့မျက်မြင်တက်တည်မဟုတ်ပါဘူး။ဒါပေမဲ့တက်တည်ကပစ္စည်းတိန်းတာအလောင်းသိန်းတဲ့အချိန်မှာပါတဲ့လူတို့ကလေးတွေကိုစစ်ဆေးတဲ့အခါပါတဲ့လူတွေဖြစ်တဲ့ပုံမှန်ဒါဟာခိုင်လုံတဲ့အဖောက်စားတက်တည်မဟုတ်ပါဘူး။
တရလိုဘက်ကထိုင်းရဲ့အများဆုံးတက်တည်ထွက်ပေးမှာဖြစ်ပြီးမြန်မာလူမျိုးတွေလည်းတက်တည်ထဲမှာပါဝင်တယ်လို့နိုင်ငံသားတချို့ကလည်းတရလိုဘက်ကထည့်သွင်းထားတယ်လို့ဆိုပါရယ်တရခန့်အဖြစ်ဆွဆွဲခံခဲ့ရတဲ့မြန်မာလူငယ်တွေအတွက်မြန်မာတန်ယုံကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မတီဘက်ကတော့အင်္ဂလန်နိုင်ငံသားတအုပ်နဲ့စကော့တလန်နိုင်ငံသားတအုပ်တို့ကိုတက်တည်အဖြစ်စစ်ဆေးခွင့်ပေးဖို့တောင်းဆိုထားတာပါဒီနှစ်ဦးဟာလူသက်မှုဖြစ်ပြီးနောက်တစ်နေ့ကော့တောင်ကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပြီးတဦးကတော့သူ့ရဲ့အဝတ်အစားတွေမှာသွေးစွန်းနေတာတွေ့ရတယ်လို့နောက်တဦးကတော့
ตีส่งตัวเองขณะกูมาดูสิอะไรแล้วดูทั้งยาทั้งเจ้ามือรีช่างลูกมีอะไรนั่งยันจ้าตามาดูสิเกล้าบ้าตัวหน้าอู้ฮะแต่ยังพักการนี้ต้องสมุนีเลวยเนาะแล้วยาวตัดเองขณะบวชสิเดสุบีเสียนอู้อ่ะมีตั้งอาสุบาร์เลยเดี๋ยวมาแต่ยังยาตัดเองสุเรียกาช่างพี่บาร์เลยน้าบ่าวมีมาตุยปีเดสุราคริสตูบาพี่บาร์เลยดีอยู่ว่าจะน้องต้องสุดาบ้าแต่ยาอยู่หนูว่าตา
ตายอยู่ในคอยเนาะจะนอนในลามเองรู้ไหมก็ต้องจมหารอตีสองตัวพี่เด็กนั่งด่าลุงเงินอู้ด้วยเย็ดยาพี่วันนี้ที่แม่ป่วยลีกูลูกเขยจ้าบาร์เลยเลี้ยงลูกตั้มหัวสัตย์มาละสังไห้เนี่ยมาพี่ป้าเก็บไปเย็ดจ่อจ่าเลยที่เด็กคนนี้พันสิมีเจ้ามาชีเร่ป้ามาเอ็มยาวเว็บแข่งอะไรที่ทายาทบ้านนี้เนี่ยเจ็ดเดือนด้วยจงเงียบบ้าเนี่ยป้าจ้ามารอ ที่คันนี้พี่ยามาลุงเอรีพันสิขังเงียบบาร์เลยลุงเอรีอู้ฮะสาวไปมาตัวตะเคียนวิ่งขังเงียบไปไหมน้าไปมารอบาดาเจนดูเนี่ยเสียดูรีก้าตัวก็เช่นเช่าในเส้นมือสีราจ้าวิ่งขังยาลาบาสุบีเปียวสุเกบาร์เลยน้าไปมารอดีลูตั้มหัวตัวเนี่ยมาปัดเจ้าหญิงสุทาบาร์เลยตัวก็เลชิมารอก็สมัยเจ้าทำมาชาวนาทับีตัวมูเนี่ยปัดเลย เช่นในสนามอุบาร์เอฟเฟนคู่กันเชื่อปานัยบุญมาตั้งยงเบกัสซีเจนีบาร์เอตัวก็รอลูตั้มอุบาร์เอมุขคนนั้นมุ่งเนี่ยเตะลูกเบกัสสุดสวยทับีปัตมาอุ้งอามากันยาบุจูซามุกุโรนิ่งเป็นขันทาราบาร์เอมาจากเกมาร์โรตัวก็อามากันยาบุจูเอทับีโรจูซาตัวเมสุบีเช่นในพิจูกาเปียวสุเกบาร์เอเช่น
แม่มาดริมไปปูเกล้าพี่ป่าเลยเช่นฟิโอเอกาตันนี่ล่ะนี่มันแค่ซีซันนี้กูกิโลเฮสโกต้องเนี่ยงาคิโลเฮสคนเลยต้องโดนยาเนี่ยกิโลเฮสชอบที่ชงอารุกันนี่ทั่วเรื่องเป็นนี่ล่ะพี่ป่าเลยคือเป็นสิ่งกันอารุกูเล็บเบียเซ ยังส่งทั่วเรื่องเป็นมาการอ่ะมีมาดิโมกราซีเอียสุนีกันซีซันพี่บีดีซีซันมามีมาพี่เป็นพี่เอาเลยมูเน่ในงานกับพี่อาปอมีมีสุนีท่าจะกูน่าสนใจมาพี่ป่าเลยยังกูในงานยี่ตีเป็นจังบ่เพื่อเว้นกูเรื่องกู
แล้วกูตั้งอยู่งานนี้อาเซียนที่ดีนี่ละกันจีมาตั้งเกี่ยมาด้วยส่งมีมีนทาราวเปลี่ยนเลยทั่วเรื่องไปหลายประเทศเช่นกูเลยกูละดูดีวายสเปียสอันนี้เนี่ยก็ที่ปัญญาอีเดียมก็ดีสุยาพวยน้องนั่งไงเนี่ยปัตตาลูตุ้ดีนารีน้องจะชูลีลาจะดีเลยเราจะสวยลิชโน่และชีสุยาพวยเนี่ยปัตตาลูมีจะมาเลยแต่เราเดินเส้น สุยาพวกเราลามินเนสุนทรตันปีบ่าวีเราคู่ตัวเมียแค่ขันยาทูบีอเมริกันสุดโต่งอ่ะบ่เนาะมาช่วยแค่ขันยาละตุ๊ดเด็กข้าจ้ารอพยองเลยกูนั่นเรียนเมียนเราเด็บบ่แต่เมื่อที่เนี่ยไปดูมาพยองเลยเราตัดตุ๊ดเด็กหุ่ยนี่ตัวอะไรแต่ช่วงนี้อะไรมาเนาะพยองเลยเราตัดตุ๊ดเด็กหุ่ยนี่ตัวอะไรแต่ช่วงนี้อะไรมาเนาะพยองเลยเราตัดตุ๊ดเด็กหุ่ยนี่ตัวอะไรแต่ช่วงนี้อะไรมาเนาะพยองเลยเราตัดตุ๊ดเด็กหุ่ยนี่ตัวอะไรแ democracy တွင်ကူးပြောင်းတဲ့အခါမှာဟို theory တွေရပြောကြတယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ကအတွင်ကူးပြောင်းတဲ့အဆင့်ကိုမရောက်သေးဘူးလို့ကျွန်တော်တို့ယူဆတယ်လက်ရှိအခြေအနေကဖြေလျှော့တဲ့အဆင့်လောက်မှာပဲကျွန်တော်တို့ရှိတယ်အဲ့ဖြေလျှော့မှုကတော့မှာပဲဒီ2012နောက်ပိုင်းမှာကျွန်တော်တို့အမြင်ရက်သွားတယ်လို့ပြောရမှာဗျာဘာကြောင့်လဲဆိုတော့ဗျာတကယ်လို့ကျွန်တော်တို့ကအတွင်ကူးပြောင်းမှုကိုတကယ်သွားမယ်ဆိုရင်လက်ရှိရှိတဲ့ဒီအခြေခံဥပဒေကိုယ်တိုင်ကအတွင်ကူးပြောင်းမှုကိုအမခံချက်ပေးနိုင်တဲ့အခြေခံဥပဒေမဟုတ်ဘူးဗျာအဲ့တော့ဒီအခြေအနေဟာတို့တကယ်ဟာအပြောင်းလဲကိုသွားကျင်နေဆိုလို့ရှိရင်ဒီအခြေခံဥပဒေပြုပြင်ရေးဟာအင်မတန်ရေးကြီးတယ်ဟိုကျွန်တော်ဆိုလိုချင်တာဒီလိုဗျာအတွင်ကူးပြောင်းမှုကာလကိုပေါ်ပြနိုင်တဲ့အခြေခံဥပဒေမျိုး transitional constitution မျိုးဖြစ်တင်တယ်ဗျာအဲ့တော့အဲ့ဒီဟာပြန်ကြည့်တော့လေအခြေခံဥပဒေပြင်ဆင်ရေးကိုလည်းတို့ဘာမှလောက်တာမတွေ့ရဘူးနောက်တစ်ခါတစ်ဖက်ကကြည့်တော့ဒီအုပ်ချုပ်ရေးပိုင်းပေါ့အစိုးရရဲ့ပွင့်လင်းမြင်သာမှုတွေတာဝန်ယူမှုတာဝန်ခံမှုအပိုင်းတွေပြန်ကြည့်တော့လေဟိုမီဒီယာလွတ်လပ်ခွင့်အနေချင်းရတယ်နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးတယ်ဟိုပြီးကျွန်တော်တို့ပြည်သူလူထုကဟိုသူတို့ရဲ့ဆန္ဒတွေကိုထိုက်တင်တဲ့လောက်အတိုင်းအတာတစ်ခုထိလွတ်လပ်စွာဖော်ထုတ်ခွင့်ရတယ်လို့တော့ပြောတယ်ဟုတ်တယ်ရလဲရတယ်ပြည်လွတ်တော်ကိုယ်တိုင်ကလည်းပြည်သူအသံလွတ်တော်အသံလို့ပြောတာပဲဗျာဒါပေမဲ့ဆိုတော့လက်တွေ့ကြတော့ဘာမှအကောင့်တယ်ဖော်မပေးဘူးအဲ့တော့အနေထားကဘာပေါက်တည်လဲဆိုအေးမင်းတို့ကိုလွတ်လပ်ခွင့်ပေးမယ်ပြောချင်ရပြောနော်အဲ့ဒီအစင်ကသူတို့အနေနဲ့နိုင်ငံရေးရအမှန်ရတယ်ဒါပေမဲ့လက်တွေ့ဘာမှမလုပ်ပေးနိုင်ဘူ
းခုနအတွင်ကူးပြောင်းမှုကိုလက်ရှိဖွဲ့စည်းပုံကအထောက်ကူမဖြစ်စေဘူးဆိုတာဘယ်လိုချက်တွေမျိုးလဲထောက်ပြလို့ရမှာ
အတွင်ကူးပြောင်းမှုဟိုထောက်ကူမပြူဆိုတာအရင်ရှင်းတယ်ဗျာဥမာကျွန်တော်တို့ကဒီအခြေခံဥပဒေဟာဒီမိုကရေစီလမ်းကြောင်းကိုသွားမယ်ဆိုပြင်ရမယ်ဆိုတာလူတိုင်းသိတဲ့ကိစ္စပဲဒါပေမဲ့အဲ့လိုပြင်မဲ့ကိစ္စမှာတစ်ဖက်က၄၃၆ကအရင်အခုခံဖြစ်နေတယ်အဲ့တော့ပထမဦးဆုံးတကယ်စေရနာမှန်တဲ့ပြုပြင်ပြောင်းလဲမှုကိုတကယ်သွားမယ်ဆိုလို့ရှိရင်ဒီ amendment procedure ဟာပို့ပြီးတော့လွယ်ကူအောင်ပို့ပြီးတော့ဒီမိုကရေစီနှိကျပြောင်းလဲနိုင်အောင်သူတို့ဘက်ကစပြီးစူးစမ်းပေးရမယ်ဒါကိုကျွန်တော်ပြောတာပါ
သူတို့ဘက်ကလည်းအခုတော့ဖွဲ့စည်းပုံပြင်ဖို့အတွက်
ဟိုလိုအပ်ပါတယ်ဖွဲ့စည်းပုံပြင်ဖို့အတွက်လမ်းဖွင့်ပါတယ်လို့တော့ပြောနေပါတယ်အစိုးရဘက်ကတော့လွတ်တော်ဘက်ကဟုတ်ကဲ့အဲ့တော့ဘာတွေခက်ခဲရှိလို့လဲဒါပေမဲ့ဗျာဟိုဖွဲ့စည်းပုံပြင်ဖို့လိုအပ်တယ်လို့ပြောပြီးမဲ့အခုပြည်တွင်းမှာအတန်နေပို့ပို့ကျဲလာတာကဘာတွေကအဓိကဖြစ်နေလဲဆိုတော့အစိုးရဘက်ကပေါ့နော်ဒီသူတို့လော်ဘီလုပ်တဲ့အပိုင်းနေအခုဆိုရင်ဥပမာပြရအောင်သူတို့တင ဒီကြည့်ရလို့ရှိရင်သူတို့ကပြင်ဆင်မှုတက်စာလို့ရှိရင်အာဏာကိုဆက်လက်ကင်ဆွဲရေးဘက်ကိုပို့ပြီးဥတီနေတယ်ဆိုတာအရင်ထင်ရှားတယ်ပေါ့နောက်တစ်ခုကကျွန်တော်တို့ကအပြောင်းလဲဟာပြည်သူစီကိုမြောက်သေးဘူးပြည်သူလူထုကဗျာဥမာကျွန်တော်ပွင့်လင်းမြင်တာမှုနဲ့တာဝန်မှုတာဝန်ခံမှုကိုကျွန်တော်ပြောမယ်အဓိကဗျာပြောချင်တယ်ဆိုဥမာလွတ်တော်ရဲ့ဘတ်ဂျက်ဒီနိုင်ငံတော်ဆိုကချပေးလိုက်တဲ့ င်ဟိုမကြောင်းတကြောင်းစောက်ဖို့အတွက်350လောက်ချပေးတယ်အစင်းကန်ထရိုက်တွေနဲ့ပေးလိုက်တာကအောက်ခြေကိုရောက်တဲ့အခါမှာ300လောက်ပဲကျန်တော့တယ်ဒါမျိုးတွေကအများကြီးပဲဒါတွေကပြည်သူတွေသိတာမဟုတ်အခုလွတ်တော်ကလည်းပြောတယ်လွတ်တော်ကလည်းပြောတယ်ပြည်သူတွေကအတန်တွေကလည်းရှိနေတယ်ဒါပေမဲ့ဒီအုပ်ဒီဥသိမ်းစိန်ဆိုရဒါတွေကိုတကြမ်းမမကင်တွေ့ဖို့အရန်လိဟင်းနေတာလေးတွေ့ရတယ်အဲ့တော့ဒီလိုလိဟင်းမှုကဘာဖြစ်လဲဆိုတော့လွတ်လပ်မှုတော့ပြီးတယ်ပြောတာတွေလည်းပြောကြတာပဲဒါပေမဲ့ဟိုပြည်သူဘာပြောပြောငါတို့ကဒီတိုင်းပဲဆိုတာမျိုးဖြစ်နေတယ်ဗျာဒါသာတို့တာမဲလူနာလေအောင်ပြောတာအပြောင်းလဲရပြည်သူစီမြောက်နောက်တစ်ခုပို့ဆိုးတာကပြည်သူလူထုကဒီ2020နောက်ပိုင်း NLD ရွေးကောက်ပွဲဝင်သွားတဲ့အချိန်မှာအပြောင်းလဲတစ်ခုခုမြဲရှိမလားလို့သူတို့မျှော်လင့်တယ်ဒါပေမဲ့လက်တွေ့ကျတော့ပြည်သူကဘာမှခံစားရအောင်နောက်တစ်ခါပို့ဆိုးသွားတာကသူတို့ပြည်သူလူထုရဲ့အမြင်မှာမြေသိမ်းရသိမ်းကိစ္စတွေတစ်ချိန်လုံးကသူတို့မျက်စိရှိမှရင်သူတို့ကစားနေတဲ့ကစားကွေးနေဗျာသူတို့ဟိုဘယ်လိုပဲပြောပြောသူတို့မျက်စိထဲမှာရှိနေတဲ့နေရာတွေအဆောက်အုံတွေကတစ်ချိန်လုံးကအစိုးရပိုင်းတွေကအခုပုဂ္ဂလိကပိုင်းတွေဖြစ်သွားတယ်ဒါပေမဲ့အဲ့လူတွေကလည်းဆော့ဆော့ပြောအစိုးရနဲ့နှိစက်တဲ့လူတွေပဲဖြစ်တယ်တစ်ချိန်လုံးကပြည်သူလူထုကသူတို့ပိုင်တယ်လို့မြင်တဲ့အရာအလုံးကဒီအတွင်ကူးရောက်မှုကာလအောက်မှာပဲတခြားဒီလူပုဂ္ဂိုလ်တွေနဲ့ခရိုနီပိုင်တယ်ဆိုတာတွေဟာသူတို့မျက်စိထဲမှာမြင်သွားတာတွေအများကြီးဟု
တ်
ကဲ့ဒါကြောင့်မို့လို့ဒီအပြောင်းလဲဟာဟိုဒီအခြေအနေဟာဘလို့မှအပြောင်းလဲကိုဖြစ်နိုင်တဲ့အခြေအနေမျိုးထိတော့မဖြစ်သေးဘူး
ကျွန်တော်ခုနကဆိုရ3စီးကိစ္စအောင်နောက်ပိုင်းမှာမေးပါမယ်ခုနကပထမမေးခွန်းကျွန်တော်ပြန်ကောက်ချင်ပါတယ်အဲ့တော့ဒီနောက်ပိုင်းမှာအပြောင်းလဲတွေတိုးတက်မှုတွေတန့်သွားတယ်ချို့အခြေအနေတွေဆိုးလာတယ်ဆိုတာဘာကြောင့်လို့ထင်လဲရွေးကောက်ပွဲနီးလို့လား
အဲအပြောင်းရွေးကောက်ပွဲနီးတာလည်းအဓိကကြမယ်ဗျဘာဖြစ်လို့ဆိုတော့15ဟိုအားလုံးအတွက်အရေးကြီးတာပေါ့ကျွန်တော်တို့ကဒီ15ကိုမြင်စေခြင်းတဲ့ပုံစံကဒီပါတီတွေလူမျိုးစုအဖွဲ့အစည်းတွေတိုင်းရင်းသားတွေရဲ့အကျိုးစီးပွားလို့မြင်တာမျိုးကိုတော့ကျွန်တော်သိမကြိုက်ဘူးတကယ်တမ်းမြင်ရမှာတနိုင်ငံလုံးအကျိုးစီးပွားလို့ကျွန်တော်တို့မြင်စေခြင်းတယ်ဘာဖြစ်လို့ဆိုတော့ဒီ15မှာရွေးကောက်ပွဲမှာနိုင်ဖို့ပဲစဉ်းစားနေကြတာတည်းဆိုင်ပြည်သူကိုအာမခံနိုင်တဲ့ဒီနိုင်ငံရေးစနစ်တစ်ခုတည်ဆောက်ဖို့ ਨੇ ပြည်သူကိုအာမခံနိုင်တဲ့ဒီအခြေခံဥပဒေပြင်ဆင်မှုတွေအဲ့ဒါတွေကိုလှုပ်ဖို့ပို့ပြီးတော့အကုန်လုံးအဆောင်ပေးတယ်ကျွန်တော်ပြောချင်တာလက်ရှိအစိုးရရောအတိုက်ခံပါတီဖြစ်တဲ့ NLD ရောကျွန်တော်တို့ဒီတိုင်းသားတွေရောပေါ့ဗျာအဲ့ဒါကိုပို့ပြီးဆောင်ပေးစေချင်တယ်ဗျာအဲ့ဒီလိုမဟုတ်ဘူးဆိုလို့ရှိရင်တော့ပြည်သူလူထုကနိုင်ငံရေးပေါ်မှာအမြင်နဲ့အမြင်ကဟိုသူတို့မျှော်လင့်ချက်တွေညော့သွားတယ်ဆိုရင်ဒါမကောင်းဘူးဗျာ
ဟုတ်ကဲ့အခုကိုလွေကိုလည်းလည်းလက်ရှိဒီနိုင်ငံတကာမှာလည်းတွေ့မှာပဲနိုင်ငံတကာဆူရတယ်လေမြန်မာဆူရတယ်တော့နီးစကဆက်ဆက်လာတာရှိတယ်သူတို့ကလည်းပြောနေတာကအခုနောက်ပိုင်းတူတက်မှုတော့နှေးသွားတယ်ပေါ့နိုင်ငံတကာရဲ့ချင်းကပ်မှုနဲ့ပတ်သက်လို့ဒီအဆိုရဖွဲ့ဖို့ပေါ့ဦးသိန်းစင်ဆူရဖို့ချင်းကပ်မှုနဲ့ပတ်သက်လို့ကိုလွင်ကိုလာပြလို့မြင်တယ
်နိုင်ငံတကာကချီးကပ်တာတော့ဗျာတန်တမန်ရေးရလဲဖြစ်တယ်လို့တချို့ကိစ္စတွေမှာအရန်တိမ်မွေလုံးအားကြီးနေတယ်ဗျာဒါပေမဲ့ကျွန်တော်ထင်တယ်ဗျာကျွန်တော်တို့က15နီးလာပြီဟိုတိတ်ပြီးတော့တိမ်တိမ်မွေ့မွေ့နဲ့ဝိလေကြောင်ပဲလုပ်နေလို့မရတော့ဘူးတိတာမြင်တာတဲ့အပြောင်းအလဲတွေပြည်သူမြင်လာအောင်နိုင်ငံတကာအဖွဲ့အစည်းနိုင်ငံတကာအစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဒီအစိုးရကိုဝိုင်းပြီးတော့တောင်းအပ်ပေးဖို့လိုမယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့15မတိုင်ခင်မှာအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုတစုံတရာမလုပ်နိုင်ဘူးဆိုလို့ရှင်တော့15ဟိုဘက်ပေါ်လာတဲ့အစိုးရကလည်းလက်ရှိအစိုးရနဲ့ဘာမှကွာခြားမှုရှိမှာမဟုတ်ဘူး။ဒါကြောင့်မို့လို့ဒီနိုင်ငံတကာကဟုတ်တယ်သူတို့တန်တမန်ရေးရချိကတ်တာတွေကျွန်တော်တို့လက်ခံပါတယ်။သို့တော်လည်းပဲဒီအခြေအနေမှာတော့ဒီစီးပွားရေးတွေတန်တမန်ရေးတွေတက်စားလို့ရှင်ပြည်သူလူထုအမြင်မှာတကယ်အပြောင်းလဲကိုမျှော်လင့်လို့ရနိုင်တဲ့အရေးကြီးတဲ့ပြောင်းလဲမှုတွေပေါ့နော်အခြေခံဥပဒေပြောင်းလဲမှုတွေဒီရုပ်ဘွယ်ဆိုင်ရာတရားမျှတမှုနဲ့ပတ်သက်တဲ့ရုပ်ဘွယ်ဥပဒေတွေကိုပုံမူပေါ်ပေါက်လာအောင်လို့နိုင်ငံတကာဒီချိန်မှာပို့ပြီးတော့ဇောင်းပေးပြီးချိကတ်တင်တယ်လို့ကျွန်တော်ယူဆတယ်
နိုင်ငံတကာနဲ့ပတ်သက်လို့ပါပဲခုနကတချို့မြင်ကြတာကနိုင်ငံတကာဆူရဖွဲ့တွေကမြန်မာဆူရကပြောင်းတာနဲ့ကိုဘက်ကနိုင်ငံတကာပြောင်းတာများများပေါ့အထူးဖြစ်ဆိုအမေရိကန်မှာဆိုလို့ရှိရင်လွှတ်တော်ဘက်ကအဆူရကိုဝေဖန်တယ်ဥပမာဆူရအနေနဲ့မြန်မာဆူရနဲ့တိတ်ပြီးတော့နီးကပ်လို့နဲ့အရှော့ပေးလို့နဲ့ဆိုပြီးတော့သူတို့မြင်ရတယ
်ဟုတ်
တယ်ဝေဖန်ကြတယ်ဒါနဲ့ပတ်သက်လို့ရော
အဲကျွန်တော်အဲ့ဒီအမြင်ကိုတော့ဟိုကျွန်တော်တို့နဲ့သဘောထားတူတယ်ပေါ့ဗျာကျွန်တော်နဲ့သဘောထားတူတယ်လို့ကျွန်တော်ထင်တယ်ဆော့ဆော့ပြောသလိုပေါ့2012တုန်းကကျွန်တော်တို့သမ္မတဥပမာလာခဲ့တယ်အဲ့သူမလာခင်ခီးစဉ်ရဲ့ရှေ့မှာအပြောင်းလဲတွေရှိခဲ့တယ်ဗျာနိုင်ငံရေးကျင်းသားတွေလွတ်ပေးတယ်ဟာလာအဲ့လိုမျိုးပေါ့ဖြေရှင်းမှုတွေရှိတယ်ဒါပေမဲ့ဒီစနစ်နောက်ပိုင်းမှာဖြေရှင်းမှုကအရန်နေသွားပြီဗျာအဲ့တော့ကျွန်တော်တို့ခုအရန်စိတ်ဝင်စားနေတာဥပမာခီးစဉ်ပဲ ူဒီခီးစဉ်ကိုလာတဲ့အခါမှာစနစ်နဲ့စနစ်တုန်းကလာခဲ့တဲ့ခီးစဉ်နဲ့အခုလာတဲ့ခီးစဉ်တွေထဲမှာဗမာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေဘာတွေရှိသလဲဆိုတာကိုလက်တွေ့ကြကြသူပြောနိုင်ဖို့လိုလိမ့်မယ်သူလာတဲ့အခါမှာလည်းအဲ့ဒီမိကုန်းတွေနဲ့ရင်ဆိုင်ရလိမ့်မယ်ဗျ
ဘာတွေပြောစီချင်လဲ
ဟိုစောစောပြောသလိုပေါ့ဗျာအဓိကအရေးကြီးတာတော့ဒီနိုင်ငံရေးမှာအခြေခံဥပဒေတွေအရေးကြီးတာပေါ့အဲ့တော့ဒီအခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့လက်တွေ့ကြတဲ့ပြောင်းလဲမှုဖြစ်စေဒါမှမဟုတ်လို့ရှင်ဒီပြောင်းလဲမှုကိုတွန်းအားပေးနိုင်တဲ့ဟိုကျွန်တော်ဒီချိန်မှာမြင်တာကတော့ဒီတွေ့ဆုံဆွေးနွေးရေးတွေပေါ့ဟိုရွေးကောက်ပွဲမတိုင်ခင်ကာလမှာကျွန်တော်တို့ဒီအခုလည်းတချို့ကလေးဝန်းဆိုင်ပြောနေကြတယ်ပေါ့နော်ဒါမျိုးတွေ့ဆုံဆွေးနွေးရေးတွေပုံရေးကြီးတယ်ဗျဒါမျိုးတွေကိုဖြစ်အောင်လို့အမေရိကန်ဒီပြည်တော်စုအနေနဲ့တောင်းအားပေးတယ်ပေါ့ဒီနှစ်ခုပေါ့တွေ့ဆုံဆွေးနွေးရေးဖြစ်အောင်တောင်းအားပေးမလားဒါမှမဟုတ်ရှင်အစိုးရဟာဥပမာရဲ့ခီးစဉ်မတိုင်ခင်မှာအခြေခံဥပဒေပြုပြင်ပြောင်းလဲနေတဲ့ပတ်သက်ပြီးတော့သူတို့ဘက်ကတိကျတဲ့ဒီပြောင်းလဲလို့မှုကိုခက်ခိုင်မာမာပြဖို့လိုတယ်အဲ့လိုဖြစ်အောင်လည်းပဲတော်အပေးတင်တယ်လို့ထင်တယ်ဗျ
တွတ်ဆုံဆွေးနွေးလို့ပြောအောင်အခုဆိုလို့ရှိရင်တချို့ဒီသမရဦးသိန်းစိန်နဲ့တိုင်းသားဖွဲ့တွေတွေ့ကြတယ်မြို့သားဒီမိုစီဖွဲ့ချုပ်ခေါင်းဆောင်တွေလည်းတွေ့ရပြူတာလည်းရှိပါတယ်မရှိစိတ်ခေါင်းဆောင်တွေလည်းတွေ့ရတယ်လည်းရှိတာဟုတ်အဲ့တော့ဘယ်လိုမျိုးတွတ်ဆုံဆွေးနွေးရလဲ
ပွင့်ပွင့်လင်းလင်းပြောရရင်တော့ဗျပြည်သူရဲ့ထောက်ခံမှုအားကောင်းတဲ့လူတွေ legitimacy အားကောင်းတဲ့လူတွေကတွေ့ပြီးတော့နိုင်ငံအဖြစ်ရှာတာဟာပိုပြီးခိုင်မာလိမ့်မယ်လို့ထင်တယ်ဗျအဲ့လိုမဟုတ်ဖဲနဲ့ရှင်းနေတာတွေကိုရှော့အောင်လုပ်တဲ့ဖြစ်စဉ်မျိုးပေါ့ဗျာဟိုအဲ့ဒါမျိုးတွေနဲ့နိုင်ငံရေးကိုဝိလဲကြောင်ပဲသွားနေတာကတော့အဆင်မပြေဘူး။ဘာကြောင့်လဲဆိုတော့ဟိုကျွန်တော်တို့ကဒီမိုစီအသင်ကူးပြောင်းတဲ့နိုင်ငံတွေကိုပြန်ကြည့်လိုက်မှဆိုရင်ညီညာဆောင်အသင်ကူးပြောင်းတဲ့နိုင်ငံတိုင်းမှာကတော့ရွေးကောက်ပွဲတွေမလာခင်မှာဒီနိုင်ငံမှာအသီးသီးပေါ့အနာရနေတဲ့ခေါင်းဆောင်အတိုက်ခံဘက်ကခေါင်းဆောင်တွေဩဇာရှိတဲ့ဒီတိုင်းသားခေါင်းဆောင်တွေကြားထဲမှာတကယ်ခိုင်မာတဲ့တွေ့ဆုံဆွေးနွေးရေးတွေအဖြေရှာနိုင်တဲ့တွေ့ဆုံဆွေးနွေးရေးတွေနဲ့သွားခဲ့တာပဲဗျ။အခုကျွန်တော်တို့ဗမာပြည်အနေထားရှုပ်တယ်။ဟိုကျွန်တော်မြင်တာရှုပ်အောင်လည်းလုပ်နေတယ်လို့ထင်တယ်ဗျာ။ဟိုလက်ရှိလည်းပဲကျွန်တော်တို့ MPC ကနေပြီးတော့တနိုင်ငံလုံးပြည့်စက်အဖြစ်ခက်ရဆဲရေးဆိုပြီးလုပ်နေတာရှိတယ်။ဒါမဲ့လည်းတကယ်တမ်းကျတော့အဖြစ်ခက်ရဆဲပြီးသားအဖွဲ့အစည်းတွေအများကြီးပါ။အဖြစ်ခက်ရဆဲရေးလက်မဲ့မထိုးရသေးတဲ့အဖွဲ့အစည်းကနှစ်ခုလောက်ပဲရှိတယ်ပေါ့နော်။ဒါမျိုးတွေလည်းရှိတယ်ပေါ့။ကျွန်တော်ဆိုလိုချင်တာကဗျာဒီအချိန်မှာဒီစောစောပြောသလိုတိုင်းသားတွေနဲ့တွေ့ဆုံဆွေးနွေးတဲ့ကိစ္စရော၊ NGO နဲ့တွေ့ဆုံဆွေးနွေးတာရော၊ဒီတက်မတော်ရောအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုစီကိုပိုဦးတည်စေချင်တယ်။ဒီအချိန်မှာထပ်ပြီးတော့ဟိုကျွန်တော်တို့ကဆိုတော့ပြောသလိုပေါ့ပါတီအနိုင်ရရှိရင်လည်းကို့အတူမျိုးကို့အဖွဲ့အစည်းအချိုးစီးပွားကိုပဲဥတည်နေမယ်ဆိုရင်တော့ကျွန်တော်တိုင်းပြည်အနာဂတ်ကမကောင်းဘူးဗျ။ဒါကြောင့်မို့လို့ဒီ2015အခင်းကျင်းနဲ့2015အလွန်မှာဘယ်လိုလုပ်မလဲဆိုတာကိုတော့တတိရှိရှိနဲ့ပုံမှန်လင်းလင်းနဲ့ပေါ့နော်။ဆွေးနွေးတဲ့အချိန်ရောက်နေပြီလို့ထင်တယ်ဗျ။
ကျွန်တော်နောက်ဆုံးပိုင်းတစ်ခုမေးချင်ပါတယ်။အခုတမန်ဥသိမ်းစင်ဆွေရဖွဲ့ကသူတို့တက်လာတဲ့အတူပြောတယ်။အာဂရီလိုက်စားမှုကိုတိုက်ဖြတ်မယ်ဆိုပြီးတော့ကော်မရှင်တွေပါလည်းဖွဲ့ပြီးလုပ်နာကင်တာရှိတယ်။တကယ်ပဲလက်တွေ့ကြမြန်မာနိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးတွေလုပ်နိုင်နေပြီလား။
လုံးဝမလုံနိုင်ဘူးဗျလုံးဝမလုံနိုင်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်ကဒီလက်ရှိဒီအစိုးရနဲ့ပတ်သက်တဲ့ဘတ်ဂျက်တွေနဲ့ပတ်သက်ပြီးတော့အတိုင်းအတာတစ်ခုတည်းကျွန်တော်သိတယ်ကျွန်တော်တို့ဘက်ကလုံနေတာတွေလည်းရှိတယ်ဟိုဘတ်ဂျက်တွေရဲ့တဝက်လောက်ဟာဗျာလုံးဝအချင်းပြအဂရိချာလိုက်စားမှုတွေတည်းမှာပါသွားတယ်နောက်တစ်ခါဒီဟိုခင်ဗျားတို့လည်းကြားမှာပေါ့ဒီပြည်လွတ်တော်မှာဒီပြည်သူ့ငွေစင်ပူပေါင်းကော်မတီဆိုတာရှိတယ်ဒီကော်မတီကနေနောက်ပိုင်းထုတ်ထားတဲ့ဟာတွေဆိုလို့ရှိရင်ဒီပြည်တော်အစိုးရကနေလွတ်တော်ကနေချပစ်လိုက်တဲ့ဘတ်ဂျက်တွေဟာဒီဆိုရအဖွဲ့အကြီးအကဲတွေရဲ့ဒီအချက်ပြတ်ခြားစားမှုအောက်ထဲမှာပဲတဝက်လောက်ပျောက်သွားတယ်ဆိုတာသူတို့တရားဝင်လွှတ်တော်မှာပြောထားတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ဒီအစိုးရအနေနဲ့ကြက်ကြက်မက်မက်ကြိုက်တဲ့ဆောင်ရွက်တည်နေလို့တော့အဲ့ငွေစင်းပူပေါင်းကော်မတီကလွှတ်တော်မှာပြောတာပဲဗျဒါပေမဲ့သမရကအဲ့ဒါတွေကိုကြက်ကြက်မက်မက်လုပ်နိုင်တာမတွေ့ဘူ
းဟုတ်ကဲ့ကိုလင်ကိုလည်းကျေးဇူးအများကြီး
တင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
တန်ညုံစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါမကြခင်တင်ဆက်သွားမဲ့ဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ VOA ကနေဒီဇင်ဘာလ29ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 40နဲ့50ပြင်လိုက်လက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးနားဆင်ကြမှာကတော့2014ခုနှစ်အတွင်းနာမည်ကျော်နုပညာရှင်တွေရဲ့အတွေ့အကြုံတွေကိုပြပြသွားမယ့်အစီအစဉ်နဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ဒီနောက်မှာတော့
ဒီနေ့တော့အဲ့လေလေးကျောင်းနဲ့နည်းနည်းပြောရမှာလေ။ဘုံမာလာထဲမှာစာရေးဆရာသူများတွေမတ်တီရာတန်းကျောင်းနဲ့ဒီပုံ
လေးဆရာဦးစွန်းကြီးရဲ့တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြရမှာပါ။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့နာမည်ကြီးအနုပညာရှင်တွေရဲ့တစ်နှစ်တာအတွေ့အကြုံတွေကိုမအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
2014ခုနှစ်ကတော့အနုပညာလောကမှာထိတ်ထိတ်ကျဲတွေရဲ့မင်္ဂလာပွဲတွေနာမည်ကျော်အနုပညာရှင်တွေအများကြီးသေဆုံးကွယ်လွန်မှုတွေနဲ့အားလုံးစိတ်ခံစားချက်တွေပြင်းထန်ခဲ့ရတဲ့နှစ်ဖြစ်ပါတယ်။ဟောလိဝုဒ်ရဲ့အခမ်းအနားဆုံးဆုံတွဲလက်ထက်တဲ့သတင်းကြောင့်ဩဂတ်လမှာတော့မီဒီယာတွေတော်တော်ကိုရုပ်ရှင်သစ်သစ်ဖြစ်သွားခဲ့ရတာပါ။သူတို့နှစ်ဦးကတော့ပေါင်းတင်လာခဲ့တာကြာပြီမလို့လက်ထက်တဲ့သတင်းကအရင်ကြီးမထူးလောက်ဆိုပေမဲ့လေအန်ဂျလီနာနဲ့ဘရက်ပစ်လက်ထက်ပြီးတဲ့နောက်တလဆက်တင်ဘာလကုန်ကမင်္ဂလာပွဲသတင်းကြောင့်တော့ကမ္ဘာမိတ်မပြိုတွေအများအပြားအသေးကွယ်သွားခဲ့ရပါတယ်။ဖရန်ချလီနာလို့မီဒီယာတွေကနာမည်ပေးထားတဲ့အန်ဂျလီနာဂျိုလီနဲ့ဘရက်ပစ်တို့ဇုံတွင်23ရက်နေ့စနေနေ့ကပဲလက်ထပ်လိုက်ကြတာပါဖြစ်သစ်မှာပဲသူတို့ရဲ့အနည်းဆုံးအတိုင်းဝိုင်းနဲ့တိတိဆိတ်ဆိတ်လက်ထပ်လိုက်ကြတာဖြစ်ပါတယ်အသက်50အရွယ်ဘရက်ပစ်နဲ့39နှစ်အရွယ်အန်ဂျလီနာဂျိုလီတို့ဟာ2005ခုနှစ်မှာ Mr. and Mrs. Smith ရုပ်ရှင်ဇာတ်ကားရိုက်တုန်းကအစပြီးတော့ချစ်ကြိုက်ခဲ့တာဖြစ်ပါတယ်အဲလိုမျိုးစနေနေ့မှာသူတို့လက်ထပ်ပြီးတော့နောက်ကြာသပတေးနေ့မှာတော့ Brad Pitt ကမီဒီယာအခမ်းအနားတစ်ခုတက်ရောက်လာတာမှာသူ့လက်မှာရွှေလက်ထက်လက်စွပ်ဝတ်ထားတာတွေ့ရပါတယ်။အဲ့ကြာသပတေးနေ့မှာပဲသူတို့လက်ထက်ပီးစီချောင်းကျင်းကြချက်လဲထွက်လာတာပါ။သူတို့ကပြင်သစ်ကသူတို့ပိုင် Mirrorverse ရဲတပ်ကဖျားချောင်းနေမှာလက်ထက်ခဲ့ကြတာဖြစ်တယ်လို့သူတို့ရဲ့ပြန်ကြားရေးတာဝန်ခံ Martin Torres ကပြောပါတယ်။သူတို့နှစ်ဦးရဲ့ရင်သွေးအရင်ရောမွေးစားစုစုပေါင်းကလေး6ယောက်လုံးဒီမင်္ဂလာပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။သူတို့ရဲ့မွေးစားသားတွေဖြစ်တဲ့ Maddox နဲ့ Bex ကသူတို့သမီးဖြစ်တဲ့သူတို့ရဲ့အမေကိုမင်္ဂလာဆင်းရဲကိုတွဲပြီးတော့ခေါ်လာပေးခဲ့ပါတယ်။သမီးတွေဖြစ်တဲ့ Zahara နဲ့ Vivian တို့ကတော့သူတို့ channel ကပန်းမွင့်တွေကိုစုပြီးတော့ပန်းကျဲပေးခဲ့တာပါ။နောက်သမီးနဲ့သားဖြစ်တဲ့ Sheila နဲ့ Knox တို့ကတော့လက်ထက်လက်စွပ်ကိုတွဲပေးခဲ့ကြပါတယ်။သူတို့က California ဥရေရလက်ထက်ခဲ့ကြတာဖြစ်ပြီးတော့ California ကတရားသူကြီးကပြည်သစ်နိုင်ငံမှာလိုက်ပြီးတော့လက်ထက်ထင်ရှားပေးခဲ့တာဖြစ်ပါလိမ့်ရှင်။တဲ့ဆွဲတဲ့ဟောလိဝုဒ်မင်းသား George Clooney လက်ထပ်သွားခဲ့ပါပြီ George Clooney ဟာ Lebanon နယ်ပယ်လူအခွင့်ရေးရှင်နေ ML Alamudin နဲ့ Italy နိုင်ငံ Venice မြို့မှာလက်ထပ်ထင်မြင်ခဲ့ပါတယ်သူမျိုးတွေဘောက Venice မြို့ရဲ့14ရာစု Carfacetti မြို့တော်ခန်းမကို George Clooney နဲ့ ML Alamudin တို့ရောက်လာကြတော့သူမျိုးထဲမှာရဲရဲရင်တွေနဲ့ Paparazzi ဓာတ်ပုံဆရာတွေရဲ့လှေသင်းမောတွေတတိကြီးလိုက်ပါခဲ့ကြပါတယ်သူတို့ဇုံတွေကပြီးခဲ့တဲ့သတင်းပတ်စနေစက်တင်ဘာလ29ရက်နေ့မှာတော့မိတ်ဆွေပေါင်းစင်တဲ့မိသားစုဝင်တွေကိုတည်ထောင်ဖိတ်ကြားပြီးတော့လက်ထက်ထိမ်မြှားခြင်းပါတီလုပ်ခဲ့တာပါသူတို့မျိုးတော်ခမ်းမမှာလက်မှတ်အရေးထိုးတာကတော့10မိနစ်လောက်ပဲကြာပြီးတော့မင်းသားရဲ့မိတ်ဆွေယောမမျိုးတော်ဝင် Walter Valtroni ကသူတို့ကိုလက်ထပ်ပေးခဲ့ပါတယ်အသက်36နှစ်အရွယ်သူတို့သမီးကတော့အဖြူစွတ်စွတ်ပေါင်းပြီးနဲ့ခါပြက်အင်းကြီးအမဲရောင်ဖဲရားတက်ထားတဲ့အုတ်ထုပ်အကြီးကြီးကိုဝတ်ထားတာပါအသက်53နှစ်အရွယ်သူတို့သားကလူနီကတော့မိခိုးရောင်ဖျော့ဖျော့ကုတ်အင်းကြီးပေါင်းပြီးနဲ့ဖြစ်ပါတယ်ရေချောင်းတက္ကစီစပီဘုတ်နဲ့ရောက်လာခဲ့တဲ့ဇုံတွေကအမော်ရီချစ်ချင်းမြစ်တာလို့နာမည်ပေးထားတဲ့အဲဒီစပီဘုတ်နဲ့ပဲပြန်သွားပါတယ်။သူတို့က Grand Canal တူမြောင်တစ်လျှောက်တခြားသင်္ဘောလေးတွေဘောကဓာတ်ပုံဆရာတွေတံတားတွေဘောကနေသူတို့ကိုစောင့်ကြည့်နေတဲ့ပရိသတ်တွေကိုလက်ပြနှုတ်ဆက်သွားခဲ့သေးတာပါ။ အဲ့ဒီသူရဲ့ခီးရိုလေးကပဲအော်စကာနှစ်ထပ်ခွင့်ဆုရှင်ဂျော့ချ်ကလူနီကိုပြုံမေရိုစိတ်ကူးရင်အိမ်မက်မင်းသားစင်းကနေထုတ်ပြလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတော်ကြာတုန်းကတော့သူကိုယ်တိုင်ပဲသူဘယ်တော့မှအိမ်အောင်ထပ်ပြတော့မှာမဟုတ်ဘူးဆိုပြီးတော့မင်းသမီးမီရှယ်ဖိုင်ဖာနဲ့ဒေါ်လာတသိန်းကျေးလောင်းခဲ့ဘူးတယ်လို့ဆိုပါတယ်။သူကပထမအိမ်အောင်နဲ့1993မှာကွဲသွားခဲ့တာဖြစ်ပါတယ်။သူတို့မင်္ဂလာပွဲလာတက်တဲ့ဧည့်သည်တွေအတွက် speedboat တွေနဲ့မြို့တော်ဝိုင်ဟိုဒီလိုက်ဖို့တော့အဲ့ဒီ speedboat တွေက ML နဲ့ Joshua ရဲ့နာမည်အတူကအေဂျီလို့တက်ထားပါတယ်တဲ့တော်တော်လေးကိုချစ်တတ်ကြတဲ့ဇုံတွေလို့ပဲတွေးမိပါတယ်နော်2014ခုနှစ်အတွင်းကြေကွဲဝမ်းနည်းစရာသတင်းတွေထဲမှာဆိုရင်တော့ပြီးခဲ့တဲ့2014ကနာမည်ကြီးအနုပညာရှင်တွေအတော်သိဆုံးခဲ့ရတဲ့နှစ်ပဲလို့ဆိုရမှာပါ Vampire Diary TV ဇာတ်လမ်းတွေတွေကကင်မရာလက်ထောက်မာလေးကအစနာမည်ကျော်ဖက်ရှင်ဒီဇိုင်နာနဲ့ဟာသမင်းသားကြီးတဦးအဆုံး2014ခုနှစ်မှာကွယ်လွန်သွားကြပါတယ်။ဟာသဇကားတွေရီရှင်စရာတင်ဆက်မှုတွေနဲ့နာမည်ကျော်ဝါရင်သရုပ်ဆောင်တွေဖြစ်ကြတဲ့ Robin Williams နဲ့ John Rivers တို့အမေရိကန်ရဲ့အနွေကာလမှာကွယ်လွန်သွားခဲ့ကြတာပါ။အသက်63နှစ်အရွယ် Robin Williams ကအသက်82နှစ်အရွယ် John Rivers ရောရုတ်တရက်ကြီးကွယ်လွန်သွားခဲ့တာဖြစ်လို့အားလုံးအထိတ်လန့်ရှိခဲ့ရပါတယ်ဒုတိယဘက်မှာကွယ်လွန်သွားခဲ့တဲ့မင်းသားကြီး Robin Williams ရဲ့ရိုးပြကိုအမေရိကန်ပြည်အစုအနောက်ပိုင်း San Francisco ပင်လယ်အော်မှာကျဲဖြန့်ခဲ့တယ်လို့ Marine မြို့နယ်ကဩဂုတ်လ22ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့သေခြင်းမှာပြောထားပါတယ်။ California ပြည်နယ် Tiburon မြို့နေအိမ်မှာကိုပါကိုကျိုးဆွဲချတည်သွားတဲ့ Robin Williams ဟာစိတ်ကြဝင်တာပြင်းပြထန်ထန်ခံစားနေရပြီးတော့အာယုံကျောချွတ်ရင်းနဲ့ Parkinson's disease ဝေဒနာလည်းစတင်ခံစားနေခဲ့ရတာဖြစ်ပါတယ်။စေနာထက်သန်ပြီးတော့မန်မာနာမကြီးတဲ့ကဘာကျော်သရုပ်ဆောင်မင်းသားကြီး Robin Williams ရုတ်တရက်ဆုံးမသွားခဲ့တာကို Hollywood အသံဝင်တစ်ခုလုံးကြေကွဲခဲ့ရတာပါ Robin Williams ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ဓာတ်ပုံတစ်ပုံကို Washington မြို့တော်က Smithsonian ပုံတူပကြီးပြလိုက်မှာဩဂုတ်လ12ရက်နေ့အင်္ဂါနေ့ကပဲချိန်ဆွဲပါတယ်အဲ့ဒီဓာတ်ပုံက1989ခုနှစ်မှာဓာတ်ပုံဆရာ Michael Dressler က Time Magazine အတွက်ရိုက်ကူးခဲ့တာဖြစ်ပြီးတော့အဲ့အင်္ဂါနေ့မနေ့အထိပဲပြလိုက်ရဲ့စတိုကန်ထဲမှာရှိနေခဲ့တာပါ
Help shape American history and culture Robin Williams major entertainment star for the last 40 years almost
ကျွန်တော်တို့ဒီပုံတူပကြီးပြလိုက်က American သမိုင်းနဲ့ယဉ်ကျေးမှုပုံဖော်ရမှာပါဝင်ခဲ့ကြတဲ့သူတွေရဲ့ဘဝကိုဂုဏ်ပြုဖို့ရည်ရွယ်တာပါမင်းသားကြီး Robin Williams ဟာပြီးခဲ့တဲ့နှစ်ပေါင်း40နီးပါးကာလတလျှောက်ဖျော်ဖြေလောကမှာအထူးထင်ရှားတဲ့ပုဂ္ဂိုလ်ကြီးပါဒီမနေ့အဲ့ရနိုရောသူ့ရဲ့နာရေးသတင်းဖတ်ပြီးတာနဲ့Robin Williams ရဲ့ပုံလူကိုငါတို့ရဲ့ပြလိုက်မှာချိန်မှလို့တွေးမိခဲ့ပါတယ်ဆိုပြီးတော့ပြလိုက်ရဲ့ဝါရင်သမိုင်းပညာရှင် David Ward ကပြောပါတယ် Robin Williams ကတကယ်လဲမရက်ဟာတဘွဲကစားလို့ရုပ်ရှင်ကြီးအထိဖျော်ဖြေပုံစံမျိုးစုံမှာပါရမီရင့်တန်သူပါသူဟာ1998ခုနှစ်က Goodwill Hunting ရုပ်ရှင်မှာစိတ်ပညာရှင်ဖြစ်နေတရုတ်ဆောင်ပြီးတော့ Oscar ဆုရရှိခဲ့ပါတယ်ဒီထင်ရှားတဲ့သူ့ရဲ့ Time Magazine မျက်နှာဖုံးပုံကိုတော့ Smithsonian ပုံတူပကြီးပြတိုင်းမှာတပတ်တာချိတ်ဆွဲပြသပါတယ်ရှင် American ဟာတာအနုပညာရှင် John Rivers ဟာအသက်82နှစ်အရွယ်မှာပဲနယူးယောက်ဆေးရုံတရုံမှာကွယ်လွန်သွားခဲ့ပါတယ်။ John Rivers ဟာဟာတာအနုပညာလောကမှာထင်ရှားတဲ့အရှိဆောင်အမျိုးသမီးတဦးဖြစ်တာကြောင့်သူကွယ်လွန်သွားတဲ့ပုံမှာသူ့ကိုချစ်ခင်မျက်နှာအပေးတဲ့ပရိသတ်တွေအထူးကိုဝမ်းနည်းကြေကွဲကြရသလိုသူ့ရဲ့လှုပ်ခေါ်ကံပြတွေနဲ့အနုပညာရောင်းရင်းတွေလည်းအထူးကိုဝမ်းနည်းခဲ့ကြရတာပါ။ဂျွန် John Rivers ရဲ့ Hata No ပြီးတော့ကိုကိုကိုလောင်မြောင်ဝေဖန်တတ်တာတွေရုပ်ရှင်ဂီတဘက်ကအနုပညာလောကသားတွေအကြောင်းရွေးတဲ့တဲ့နဲ့ Hata လို့ပြောတတ်တာတွေကို250ကျောင်းအောင်လူတန်းပေါင်းများစွာကနှစ်ချိုက်သဘောကျခဲ့တာပါသူကဖျံဝင်စီမားလေချောင်းနဲ့ပတ်သက်ပြီးတော့ခွဲစိတ်မှုအသေးစားလေးတစ်ခုလောက်တော့မှရုတ်တရက်နှလုံးရောဂါဖောက်သွားလို့ဆေးရုံတင်ခဲ့ရပြီးတော့နောက်ထပ်အရက်အနည်းငယ်မှာပဲသတိပြန်မလဲလာတော့ပဲနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါလေRolling Stone အဆိုတော့ Mick Jagger နဲ့ကာလာကြာပေါင်းသင်းလာခဲ့တဲ့ချစ်သူ Lawrence Scott တယောက်ကတော့မက်လာမှာကျိုးဆွဲချတည်သွားခဲ့လို့သူ့ကိုချစ်တဲ့သူတွေအားလုံးအထိတ်တလန့်နဲ့ကြေကွဲဝမ်းနည်းခဲ့ကြရတာပါ။အရင်ကကိုရိုင်းလဲစူပါမော်ဒယ်တူဖြစ်တဲ့ Lawrence Scott ရဲ့ fashion လက်ရာတွေကို Hollywood အကျော်မော်တွေဖြစ်တဲ့ Nicole Kidman တို့Amy Adams to Penelope Cruz တို့ကဝစ်စင်တာဖြစ်ပါတယ်။သူကကိုယ့်ဘာကိုတတ်တည်တာဘာကြောင့်လဲဆိုတော့စာမျိုးတော့ရေးမထားခဲ့ပါဘူး။သူ့ရဲ့သတင်းစိုးကိုနယ်လက်ဖြောပြီးခီးထွက်နေတဲ့ချစ်သူဖြစ်တဲ့ Mitch ကကြားတော့အရန်ထိတ်လန့်ပြီးတော့ဝမ်းနည်းပူဆွေးရတယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီ Lawrence Scott ရဲ့ကိုကျက်အချက်လေးတွေနဲ့သူ့လက်ရာကိုလူကြိုက်များတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ကုမ္ပဏီကအရှုံးပေါ်နေတယ်လို့ဆိုပါတယ်။မနစ်ကအော်တိုဘာမှာစီးရင်ချုပ်တော့သူ့ရဲ့Alice Fashion Limited ဟာ2012ခုနှစ်မှာအကျွေးအမေရိကန်ဒေါ်လာ6သန်းရှိနေတယ်လို့ပြောပါတယ်။ဒါပေမဲ့ဒီကိစ္စနဲ့တော့ကိုဖောက်ကိုတတ်မသေးသင့်ပါဘူးလို့ပြောတဲ့သူတွေကပြောတာပါရှင်။အမေရိကန်သမ္မတဂရော်ရီဖြစ်တဲ့ Jacqueline Kennedy, Nancy Reagan နဲ့ Hillary Clinton တို့အပါအဝင်ကမ္ဘာတစ်လွှားတော်ဝင်မိသားစုတွေအမှုပညာရှင်တွေလူမှုနယ်ပယ်အသီးသီးကနာမည်ကျော်တွေအတွက်နှစ်ပေါင်း50ကျော်ကြာအဝတ်အစားဒီဇိုင်းတွေဖန်တီးထုတ်လုပ်ပေးခဲ့တဲ့နာမည်ကျော်ဒီဇိုင်နာ Oscar de la Renta ကတော့အသက်82နှစ်အရွယ်မှာနေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။ဝါရင့် Fashion Designer ကြီး Oscar de la Renta ဆုံးပါတဲ့အကြောင်းကိုသူ့ရဲ့ Connecticut အိမ်သားတို့ကအတည်ပြုသွားတာပါ။ Spain ရုပ်သံ Univision မှာလဲ Mr. de la Renta ဆန်နှစ်ကြာကင်ဆာရောဂါဆိုးရည်နဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်ကွယ်လွန်သွားခဲ့ပြီလို့သတင်းတင်ပြသွားပါတယ်။ Dominican ပြည်အောင်စုမှာမွေးဖွားခဲ့တဲ့ Oscar de la Renta ဟာ Spain နိုင်ငံမှာအမှုပညာဘာသာရပ်ကိုလေ့လာသင်ကြားခဲ့ပြီးတော့1960ပြည့်လွန်ကာလမှာတော့ Fashion ကြောင့်နာမည်အရန်ကြီးတဲ့ American သမ္မတဂရော Jacqueline Kennedy ရဲ့ဝတ်စုံတွေကိုဖန်တီးပေးခဲ့တာမလို့နာမည်ကျော်ခဲ့ပါတယ်။သူကပန်းမွေပန်းကက်တွေနဲ့မိမဆန်ဆန်တင်းငိန်ကြော့ရှင်းတဲ့ဒီဇိုင်းတွေကိုလုံးပေါ်ဝတ်စုံတွေကိုဖန်တီးတဲ့သူဖြစ်နေ Fashion လောကမှာထင်ရှားတာပါ။အခုနောက်ဆုံးဆိုရင်တော့ Oscar de la Renta ကတလောကပဲမင်းသား George Clooney နဲ့လက်ထပ်သွားတဲ့လူခွင့်ရေးရှိနေ Emma Alamudin အတွက်မင်္ဂလာဝတ်ဆုံးကိုဖန်တီးပေးခဲ့ပါတယ်ရှင
်
2014ခုနှစ်ဟာပေါ့ပင်အဆိုတော် Michael Jackson ကွယ်လွန်တာ9နှစ်ပြည့်တဲ့နှစ်လည်းဖြစ်တာပါ2014ဇွန်လ26ရက်နေ့မှာပဲသူကွယ်လွန်တာ9နှစ်တင်းတင်းပြည့်သွားခဲ့ပါတယ်2009ခုနှစ်မှာကွယ်လွန်တဲ့ Michael Jackson အတွက်ဝန်ထဲကြောင့်အမှုပညာရှင်တွေပြောသွားကြတဲ့အထဲမှာ Cuba နိုင်ငံမှာတော့သူ့ရဲ့ကွယ်လွန်ခြင်း9နှစ်မြောက်အထိမ်းအမှတ်ဖြစ်နေ Havana မြို့မှာဇွန်လ26ရက်နေ့ကဖျော်ဖြေပွဲတစ်ခုကျင်းပခဲ့ပါတယ် Grammy ဂီတ13ချိန်ရရှိခဲ့တဲ့ Michael Jackson အတွက်ကျူဘာအမှုပညာရှင်တွေစုပေါင်းတင်ဆက်တဲ့ဒီပွဲမှာသူ့ရဲ့နာမည်ကျော်သချင်းတွေဖြစ်တဲ့ Thriller တို့ Billie Jean တို့ကိုကျူဘာဂီတပုံစံနဲ့ဆွပ်ပြီးတော့တင်ဆက်ပေးသွားခဲ့ပါတယ်။
Vida toda la música toda ese legado toda esa magia que nos dejó
Michael Jackson ရဲ့အမြင်နဲ့ပွားသူ့ရဲ့ဂီတနဲ့တူထားခဲ့တဲ့မော်တရုပ်တွေကိုအောက်မေ့သတိရဂုဏ်ပြုတဲ့အနေနဲ့ဒီကိုလာကြတာပါ။Michael ရဲ့ဂီတဟာနည်းမြေတတ်မှတ်ချက်တွေဘာမှမရှိပဲကျူဘာမှာတော့လူငယ်တွေရဲ့ပွားကိုပုံဖော်ပေးနိုင်ခဲ့ပါတယ်လို့ပွဲလာကြီးတဲ့လူငယ်တယောက်ကလည်းပြောသွားပါတယ
်
ကျူဘာဂီတတဲ့နဲ့ Michael Jackson ရဲ့တချင်တွေရောဆက်ပြီးတော့ဖျော်ပြထားဟာ Michael Jackson ကိုကျူဘာနိုင်ငံသားတွေတကယ်ကိုတလေးတစားနဲ့ဂုဏ်ပြုလိုက်တာဖြစ်ပါတယ်လို့ဒီပွဲကိုရောက်သွားခဲ့တဲ့ American ပြည်သူက Jesse Hughes ကပြောသွားခဲ့ပါတယ်ဟုတ်ပါတယ် Michael Jackson ဟာလူသားအသေးသွားပြီမဲ့နာမည်မသေးတာကတော့သေချာပါတယ်သူ့ရဲ့ Day Album အစ်စ်ရှစ်ချက်ထွက်ဖို့ရှိနေသေးပြီးတော့ဒီနေ့အစပိုင်းမှာထွက်တဲ့သူ့ရဲ့ Escape ဆိုတဲ့ day album ကလည်းအထူးကိုအောင်မြင်မှုရခဲ့တာပါရှင်။ဘဝကုန်လွန်သွားရတဲ့သူတွေကိုနှုတ်ဆက်ခဲ့ရတယ်လို့ပဲအသက်ရှိထင်ရှားရှိနေစေကိုချစ်ရတဲ့သူတွေကိုလည်းမမေ့မလျော့ကိုယ့်ရဲ့မေတ္တာပြဖို့လိုပါတယ်နော်။ဒီ2014ခုနှစ်ရဲ့ပျော်ရွှင်စရာမင်္ဂလာပွဲခြေခွဲဝမ်းနည်းစရာကွယ်လွန်ဆုံးမမှုတွေကနေမယ့်အကျော်ဆုံးသူတွေရဲ့မင်္ဂလာသတင်းအောင်မင်္ဂလာသတင်းတွေပြောခဲ့တာပါရှင်2014ခုနှစ်အတွင်းနေမယ့်ကျော်အမှုပညာရှင်တွေရဲ့အောင်မြင်မှုကြာရှုံးမှုသတင်းတွေကိုတော့နောက်တစ်ပတ်မှာဆက်ပြီးတော့ပြောပြပေးပါမယ်အားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေရှင
်မဲတနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်
ရရှိမှခင်ဗျာ2014ခုနှစ်ကုန်လို့2015ခုနှစ်ထဲကိုမကြခင်ဝင်ရောက်တော့မှဖြစ်ပါတယ်နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့နယ်ပယ်အသီးသီးမှာအခက်အခဲမျိုးစုံနဲ့တစ်နှစ်စာကျင်းလည်ကျဆားခဲ့ကြပြီးတဲ့နောက်လာမယ့်နှစ်အတွက်ဘလို့မျောလင့်ချက်ရည်မှန်းချက်တွေရှိကြပါသလဲသရရှင်နေရင်းနေရှိသည်များနှစ်သစ်အတွက်အကောင့်အစုမျောလင့်ချက်တွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုဂျိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က2932-3855-54ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။တပါရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုပြည်တွင်းသုံးသက်ချက်အစီအစဉ်ကိုလှည့်ပေးပါမယ်ရှင်။လက်ဗရောင်းတောင်ပြည်တနာဘသူမှတာဝန်ရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါရယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမန်းရင်ချင်းနိုင်ကကူညီတင်ဆက်ထားပါရယ်ရှင်။
ဒီဘက်တွင်ဗီဒီယိုလောကကိုပုံလွှမ်းသွားခဲ့တဲ့သတင်းတစ်ပုဒ်ကတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းပြည်ပကပြဿနာနဲ့အဲ့ဒီဖြစ်ရတဲ့ဆက်ဆက်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေပါဒီဒီမှာ22ရက်နေ့ကကြီးရွာသူတယောက်တေဆုံးသည့်အထိဖြစ်ပွားခဲ့တဲ့ပြည်ပကပေါ်မူတည်ပြီးရှင်နွဲနေကြတဲ့ဆန္ဒပြပွဲတွေဟာနှစ်ကုန်ကြီးနီးလာတဲ့ဒီကနေ့ချိန်ထိမပြီးဆုံးသေးပဲရန်ကုန်မှာဆိုရင်တရုတ်တန်ရုံရှိလမ်းကိုပိတ်ဆို့ပြီးအစိုးရကလုံခြုံရေးယူပေးရတဲ့အခြေအနေရောက်နေပါပြီဒါရင်မကတရုတ်ဝမ်ပေါင်ကုမ္ပဏီကိုဆက်ကျင်ဆန္ဒပြမှုတွေဟာမြန်မာပြည်နေထိုင်တဲ့နိုင်ငံသားတိုင်းပြည်တွေအထိပြန့်နှံ့သွားမယ့်အလားအလာကလည်းရှိနေကြပါသေးတယ်။ဒီပြည်ပခပဲလို့ဖြစ်ခဲ့တာပါလဲ။ဘာကြောင့်ပြဿနာတွေပေါ်ရတာပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိပါတယ်လဲဆိုတာဒီဘက်ဆွေးနွေးတင်ပြပါပါမယ်
။သတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးဖြစ်တဲ့အတိုင်းအခုနောက်ဆုံးပြည်ပခစတင်ပေါ်ပေါက်လာတာဟာလေယာဉ်မြေတိမ်းဆဲမှုရော့ကျင်းရယူထားခြင်းမရှိတဲ့ရွာသားတွေပိုင်မြေကိုရဲလုံခြုံရေးအဆောက်အအုံအကာအကွယ်ရယူပြီးကျင်းနီစီမံကိန်းဝန်ထမ်းတွေကခြံစည်းရိုးခတ်တာကနေစပြီးဖြစ်လာတာပါဒီလိုခြံစည်းရိုးခတ်တာကိုကျေးရွာသူကျေးရွာသားတွေကအနာခံအသေးခံပြီးရတဲ့နီးနဲ့တားဆီးဖို့ကြိုးစားကြပါတယ်မြေကော်တဲ့ဘူဒိုဇာကြီးတွေရှိလဲအိတ်တာမျိုးအပါအဝင်ခြံစည်းရိုးကာတဲ့တိုင်တွေကိုဝင်လူတာအစုံမရရတဲ့နီးနဲ့အသေးအတန်တုံ့ပြန်ခဲ့ကြတာပါဒီမှာရင်ခြံစည်းရိုးကာတဲ့စီမံကိန်းလုပ်သားတွေကိုအကာအကွယ်ပေးတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပဋိပက္ခဖြစ်ပွားပြီးမိုးချိုးပြင်အလဲရွာကအသက်50အရွယ်တောင်သူဒေါခင်ဝင်းဦးကောင်းမှတနက်ကြီးစံထိမှန်တေဆုံးခဲ့ပါတယ်။ကျေးရွာသားအများအပြားလည်းဒဏ်ရာရခဲ့ကြပါတယ်။အဲ့ဒီလိုတောင်သူတယောက်တနက်ကြီးစံထိမှန်တေဆုံးခဲ့ပြီးဒါတောင်တရုတ်ကုမ္ပဏီဘက်ကခြံစည်းရိုးကာတာကိုမရက်တန်ခဲ့ပါဘူး။ဒီသတင်းမီဒီယာတွေမှာကြဲကြဲပြက်ပြက်ဖော်ပြအစိုးရနဲ့တရုတ်ကုမ္ပဏီကိုမြန်မာပြည်သူတွေဒေါသအမျက်ချောင်းချောင်းထွက်လာတဲ့အခါကြမှသာခြံစည်းရိုးကာရာကိုရက်လိုက်တာဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ရင်အရေးကြီးဆုံးအချက်ကကြေးရွာသူကြေးရွာသားတွေဟာဖမ်းဆီးထောင်ချခံရမှာကိုလည်းမကြောက်ကို့မှာလည်းဘာလက်နဲ့တစုံတရာမှမရှိဘဲအနာခံဒဏ်ရာအရခံအသေးခံပြီးခြံစည်းရိုးခတ်တာကိုဘာကြောင့်တားမြစ်ကြရသလဲဆိုတာပါ။
သူတို့တို့ပြောရရင်ဘိုးဘွားအစီအစဉ်နှစ်ပေါင်းများစွာသူတို့အသက်ရှင်ဖို့ဖန်တီးပေးခဲ့တဲ့ဒီမြေကြီးတွေကိုမတရားသိမ်းပိုက်ရယူသွားမဲ့ကိစ္စဟာသူတို့အသက်ရှင်မှုနဲ့သူတို့ဘဝတွေကိုဖျက်ဆီးပစ်တာပဲဆိုပြီးနားလည်ယုံကြည်နေရလို့ပဲဖြစ်ပါတယ်။ဒီမြေတွေကိုမတရားရယူသွားလို့သူတို့ဘဝဘာမှထိခိုက်နစ်နာမှုမရှိဘူးဆိုရင်ဘယ်သူမှအနာခံအဖေခံဥပဒေကိုအတုဖက်ပြန်ကြီးရတဲ့နည်းနဲ့တားမြစ်ကြမှာမဟုတ်ပါဘူး။ နဗရောင်းတော်ဒေသကကြီးရွာသူကြီးရွာသားတွေအဲ့လိုယုံကြည်နေရလောက်အောင်လဲစီမံကိန်းကောက်တဲ့ပေါ်နေတဲ့တရုတ်ကုမ္ပဏီနဲ့စစ်တပ်ပိုင်မြမစီဝါရေးဥပိုင်ဒီမီတက်ဘက်ကကြီးရွာသားတွေအကျိုးဘာမှလလောက်လလာအကောင့်ထဲပေါ်မပေးခဲ့လို့ပဲဖြစ်ပါတယ်တကယ်တော့နဗရောင်းတော်စီမံကိန်းပြဿနာနဲ့ပတ်သက်ပြီးသံဃာတော်တွေမိလောင်ဘုံနဲ့အပြစ်ခံရဒဏ်ရာတွေအကြီးကျယ်ရတဲ့အခြေအနေဆိုက်ခဲ့စဉ်တုန်းကအစိုးရနဲ့တရုတ်ကုမ္ပဏီအကြက်တဲဆိုက်ခဲ့ပါတယ်ပြည်ပမာနိုင်ငံအချက်တဲဆိုင်တဲ့အခြေအနေအောက်မှာအဲ့ဒီပြဿနာပြည်လည်ရေးအတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကဂျာဝင်ဆောင်ရွက်ပေးခဲ့ရပါတယ
်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဟာအစီရင်ခံစာတစ်စောင်ပြုစုပြီးမြန်မာအစိုးရအနေနဲ့နိုင်ငံတကာဂတိကဝတ်ကိုမဖြတ်ရလေအောင်မျက်နာမပြတ်ရလေအောင်တရုတ်ကုမ္ပဏီဘက်ကလည်းစီမံကိန်းဆက်ပြီးလုပ်ကိုင်နိုင်အောင်စီမံကိန်းကြောင့်လေယာဉ်တွေအသိမ်းခံရကြေးရွာတွေဖျက်ပေးရတဲ့တောင်သူတွေလည်းဘဝပုံမှုဖွံ့ဖြိုးတိုးတက်မှုရှိအောင်တဘာဝပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်နီးနာရှာအကြံပြုပေးခဲ့ကြပါတယ်။အဲ့ဒီအချက်တွေထဲမှာမြေယာရော်ကြေးတွေကိုခေတ်ကာလနဲ့လျော်ညီတဲ့ဈေးနှုန်းတွေပေးဖို့အသိမ်းခံရတဲ့မြေယာတွေအစားအခြားမြေလွတ်မြေရိုင်းတွေကိုစိုက်ပျိုးနိုင်တဲ့မြေအဖြစ်ပြုပြင်ပေးပြီးလယ်သမားတွေကိုအစားထိုးပြန်ချပေးဖို့ဒေသဖွံ့ဖြိုးရေးတွေလုပ်ဖို့စတဲ့အချက်တွေအများအပြားပါဝင်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အဖွဲ့အစည်းအခမ်းအနားတင်ပြတာနဲ့သမရဦးသိန်းစိန်ဟာပြည်ထောင်စုဝန်ကြီးဦးလာထွန်းကိုဥက္ကဋ္ဌခံပြီးကော်မရှင်အစည်းအခမ်းအနားအကောင့်ထဲပေါ်ရေးကော်မတီကိုဖွဲ့စည်းပေးခဲ့ပါတယ်။ဒါပေမဲ့တကယ်လက်တွေ့တရုတ်ကုမ္ပဏီဥပိုင်နဲ့အစိုးရတာဝန်ရှိသူတွေဘက်ကအစင်ခန်းစားပါအချက်အတော်များများအကောင့်ထဲဖော်ပြခြင်းမရှိခဲ့ပါဘူး။အဲ့ဒီအတွက်ငိုကလေးကမှဒီစီမံကိန်းကိုယုံကြည်မှုမရှိလို့မြေယာရော်ကြေးရယူခဲ့ခြင်းမရှိတဲ့တောင်သူတွေအနေနဲ့ပိုးပြီးမယုံကြည်မှုကိုပဲဖြစ်စေပြီးအခုလိုခြံစည်းရိုးခတ်တာကိုအသေးခံအနာခံတားဆီးတဲ့အဆင့်အထိရောက်လာရတာဖြစ်ပါတယ်။အခုဆိုရင်အစိုးရရဲတပ်ဖွဲ့ရဲ့ဒီလိုလူသိဆုံးတဲ့အထိကင်တွယ်ခဲ့တဲ့ဆန္ဒပြပွဲနှိမ်နင်းမှုကြည့်ရက်ကုမ္ပဏီနှစ်ခုစလုံးရောနှစ်နိုင်ငံအစိုးရတွေပါခံနေကြရပြီဖြစ်ပါတယ်။တရုတ်နိုင်ငံအစိုးရဘက်ကလည်းသူ့ကုမ္ပဏီကိုတတိပေးနေရပြီဖြစ်တယ်လို့တရုတ်ကုမ္ပဏီကလည်းမြန်မာအစိုးရဘက်ကလုပ်ရတဲ့ချို့ကိုဝေဖန်ဆပြုလာနေပြီဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီပြဿနာမြမရည်မြီမြမအချုပ်ချအာဏာပိုင်ဆိုးမှုအောက်မှာဖြစ်ရတာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့နှိမ်နင်းမှုကြောင့်ဖြစ်ရတာမို့မြန်မာအစိုးရဘက်ကပဲအပြည့်အဝတာဝန်ရှိတာဖြစ်ပါတယ်
။ဒီအတွက်လှုပ်ဖို့လိုအပ်တဲ့တခုတည်းသောနည်းလမ်းကဒေါခင်ဝင်းပြည်သင်းဒေသမှုအဖြစ်မှန်စုံစမ်းဖော်ထုတ်ပါ။တကယ်တာဝန်ရှိတဲ့အဆင့်ကိုအရေးယူပါ။ဒေသသူမိသားစုဝင်တွေကိုကျေနပ်ပြီးထိတောင်းပန်လုံလောက်တဲ့ရည်ရွယ်ပေးပါ။တကယ်အရေးကြီးဆုံးကဒေါ်ဆန်းစုကြည်နဲ့စုံစမ်းရေးကော်မရှင်ကအကြံပြုထားချက်တွေကိုတိတိကျကျထိထိရောက်အကောင့်ထဲပေါ်ပါ။ဒီလိုအကောင့်ထဲပေါ်နေမှုကိုကော်မရှင်အဖွဲ့ဝင်တွေကိုယ်တိုင်လလလလလေးလာကြည့်ရှိခွင့်ပေးပါနောက်ဆုံးစီမံကိန်းကိုဒေသခံတွေနားလည်လက်ခံလာမှခံစည်းရိုးခတ်တံမျိုးဆက်လုပ်ဖို့ပြင်ပါကြောင်းသုံးသပ်ကြေညာလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်ပါဆရာဦးစွမ်းကြီးကတင်ဆက်ထားပါတယ်ရှင်
ဒီနေ့တော့အဲ့ဒီလူတွေကျောင်းနဲ့နည်းနည်းပြောရမှာလေ။ဘုရားမလာထဲမှာသာယသီဟာသင်များတဲ့မတိရာတန်းကြောင်းနဲ့ဒီပုံလက်တို့အစုရဲ့တပတ်လောက်ခြားပြီးတော့မြေမုံလွင်ရဲ့လာလဲပါလေ။မြေမုံလွင်ကတော့တယောက်ထဲလာတာပါ။သူနဲ့တော့ဆွေခန်းမြေကလောက်ပဲနည်းနည်းပြောလဲရပါလေ။သူ့တော်မောင်ပေကို။ဒါပေနဲ့ပတ်သက်တာကြတော့ကျွန်တော်ဟာဒါပေဝန်ရေးရမှာအရင်လိုမဆက်ချတော့ဘူးလို့ဝေမန်ကြီးရဲ့ဝေဝေးစကားတလုံးပြစ်တွန်းသွားခဲ့ပါလေ။မမဒီမရောလည်းလူငယ်တယောက်ကတရားတွန်းလာလိုက်မှုပြန်မဲ့ပါလို့တောက်တဘူးပါနဲ့ရုပ်ရှင်မင်းသားကြီးရွှေပါရုပ်ရှင်ကားတွေမှာပြပါကြီးအထောအကျိတ်မလုပ်ရင်လက်ခုပ်အော်ပါမပေးကြရတော့ပိဋကကမကျေနပ်တယ်လို့ပဲလို့ဟောက်မိပါလေအကြောင်းကဒီလိုပါကျွန်တော်တို့ရဲ့သဘေပြပါကြီးကတိုက်ပွဲနဲ့တိုက်ရတာပါအချိန်ကာလကနာဖနာတာသညာမထလာလို့သိအနာရှင်တပါဠိအနာရှင်အစိုးရအုပ်ချုပ်နေပြီသာပေတို့လက်ခွင့်လုံးဝကိမဲ့တဲ့ဖြစ်ပါ။အာနာရှင်အစိုးရကိုတိုက်ခိုက်ခြင်းရင်ညံညံကိုကိုရုံးကိုသွားပြီးတော့အပတ်ကြီးခိုင်းမှပြေးကြပါလေ။ကျွန်တော်ကမဆလာပါတီကိုမဝင်ခဲ့ဘူးလေ။ဒီတော့အရှောင်းတိတ်ပညာကိုကိုတက်ရပါလေ။ဒီအစိုးရကိုထောက်ခံပြီးယာတုအမြင့်ဆုံးယူထားသူစာရေးဆရာကြီးတွေကိုပဲဆိုရှယ်လစ်သာပေတရခွင့်သင်ရတော့တာပါ။သူတို့ကလည်းမြန်မာဆိုရှယ်လစ်ဇန်တဲ့အဇံကိုလွတ်တင်ထားတော့ကျွန်တော်ကလည်းဆိုရှယ်လစ်ဒိုင်းကျွမ်းလေးများတွေကိုပဲအသုံးပြုပြီးတက်ရတာပေါ့ဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌကြီးကဦးနေဝင်လေ
ခုနေဝင်ကိုလည်းပင်ဖက်သူကကွန်မန်ဒါခေါင်းဆောင်ကြီးဆရာကြီးသူသိသိနေမဟုတ်လားသူဝတ်ချက်ရှိကြီးနေနဲ့ခေါင်းဝတ္ထုတို့တွေကိုကျွန်တော်သိကြတာပါပဲဒါပေမဲ့သူဝတ္ထုတွေကအစပိုင်းမှာတော့လေသမားအလုသမားအကြောင်းတွေပါပဲနောက်ဆုံးမှာတော့သူ့အိမ်ကစိတ်ရှင်းခွကြီးနဲ့ဟိုနေဝင်အိမ်ကခွကြီးဟာသူမျိုးတို့အကြောင်းတွေရေးပြီးတော့အိမ်တစ်စက်မြောက်ချိုးသွားခဲ့လေရဲ့လို့ကျွန်တော်ကဝေဖန်တာပါဆရာကြီးတက္ကသိုလ်ဖုန်းနိုင်ကိုတော့ဆရာတော်ကြီးရဲ့အရေးကိုခိုးပြီးတော့ပြောရတာပေါ့ဆရာဘုန်းကြီးကလောင်သွားရှိတဲ့နဲ့အနုလာသမုဒ္ဒရာတို့ကြီးလုံမတင်နဲ့အဲသမန်လူလူရဲ့အကြောင်းကိုလည်းရေးပါဦးလို့ဆရာတော်ကြီးပြောတယ်လို့ပဲပြောရတာပါဆရာဘုန်းကတက္ကသိုလ်သမက္ခကိုတယောမောကပြောပြီးတော့စစ်ဖို့ဇာတ်လိုက်တွင်နေဆရာဝန်မတက္ကသိုလ်အကြောင်းဆရာမတွင်နဲ့သမုဒ္ဒရာဇလန်တွေကိုဖွဲ့တာများနေတာကိုဆရာကြီးဥတ္တတို့ကောလူသာပါရဏလူဝါဒဟျူမနီဇင်ကိုခြေတန်းတင်လာဖို့ဆိုရှယ်လစ်လူဝါဒနဲ့ကြမ်းခြေပါတာပါဆရာကြီးကလည်းဝင်ဝင်သိုးရရဲ့စံတယ်ရှင်ဌာနတစ်ခုမှာညှို့ညွန်တုံးရာထူးထင်မှားရဲ့လုပ်နေတာကိုအဲ့လိုအဲ့လိုအကြောင်းတွေကြောင့်လူကြီးလူငယ်မချမ်းအယူဝါဒကြီးကတိုက်ပွဲဝင်ရတာပါအဲ့ဒီလူကြီးတွေကအဟောတွေပါကျွန်တော်ကိုလုံးဝစိတ်မကွက်ပါဘူးစာနဲ့ရေးပြီးတော့ချီးကျူးသူကချီးကျူးခမင်းသားဖိတ်သူကဖိတ်လက်ဟန်ဆောင်မျိုးပဲခုနတို့ချက်ခင်ရတာတွေ့ရလို့ကျွန်တော်ကပဲပြန်အနာခဲ့ရပါအဲ့အဲ့ဒါဖီဘာကြီးပွဲကြံတော့ကပေါ့နောက်ပိုင်းမှာတော့လူငယ်စာရေးဆရာတွေကိုဝေဖန်ရတော့တက်တစ္စာလူငယ်တွေကိုအဲ့ကျချိုးလို့လို့ဖြစ်မှာသူရတယ်လေနောက်ပြီးတော့တွေ့ကြတာကသူတို့ကစစ်သွေးရကိုခွာတာထောက်ခံတာမလုပ်ကြဘူးသူတို့ရဲ့အမှုပညာကလည်းတကယ်ပဲလူတိုင်းချီးကျူးကြရတဲ့မဟုတ်လား။ဒါပေမဲ့လက်တွန်းတော့သောချစ်လို့ဘာမျိုးကြတော့လဲညီကိုလိုခင်မိမဲ့မညာနိုင်ဘူးလေ။အဲသတ္တန်တို့တာယာဝရီမတ္တန္တနုနုကြီးအင်းဝကျူးစတဲ့လူငယ်ချီထွက်တွေကစာရေးသမှုအမှုပညာဘက်ကရောနိုင်ငံရေးခံယူချက်ဘက်ကရောကိုယ့်တက်တော့ချုံနေတယ်မဟုတ်လား။သူတို့ကကြာကျွန်တော်ကဘာဖြစ်လို့တက်ခိုင်းရမလဲ။အဲ့တို့ကတော့နိုင်ငံရေးယူဝါဒတိုက်ပွဲမှာလာပွဲကြနေပြီ။လူငယ်ခြေကျွတ်တွေကိုမိတော်မြတ်ဖို့ပဲမဟုတ်လားမြေမုံလုံးကိုအကြောင်းပြုပြီးအဖြေဆုံးလင်းအောင်မောင်းထုတ်ပြီးပြညာလိုက်ရပါကြောင့်ကျွန်တော်မဆိုင်ပါခင်ဗျာ
ဆရာဦးစွန်းရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမပြီးဆုံးခင်မှာအခုကြက်နေသေးတဲ့ချိန်လေးအတွင်းသတင်းကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ရှင်
ဂျာဗာပင်လယ်မှာမနေ့ကပျောက်သွားတဲ့ခီးတဲ့နယ်ဝင်နှံ162ဦးပါတဲ့ Air Asia ခီးတဲ့နယ်လေယာဉ်ကိုလိုက်လံရှာဖွေနေမှုကိုညပိုင်းမှာခဏနားထားပြီးတော့ဒီကနေ့တနင်္လာနေ့အလင်းရောင်ပေါ်ချိန်မှာစပြီးတော့ရှာဖွေမှုတွေပြုလုပ်ဖို့အစီအစဉ်ထားပါတယ်။ဈေးနှုန်းတက်တက်တာတာနဲ့ခီးသွားလို့ရတဲ့ Air Asia လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆာရာဘာယာမြို့ကနေစင်ကာပူနိုင်ငံကိုထွက်ခွာတဲ့ဒေသစံတော်ချိန်တနင်္ဂနွေနေ့မနေ့9:24မိနစ်မှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကဂရိနိုင်ငံကော်ဖူကျွန်းကနေထွက်လာတဲ့ဂရုတင်မောမီးလောင်မှုဖြစ်ပွားခဲ့ရမှာထွက်ပြေးကြသူတွေထဲမှာတဦးထက်မနည်းတေဆုံးခဲ့တယ်လို့အီတလီကမ်းဆောင်တပ်ကပြောပါတယ်သူတို့တွေ့တဲ့အလောင်းကိုအီတလီကယ်ဆယ်ရေးလုပ်သားတွေကအီတလီနိုင်ငံဘက်ကိုပို့ပြီးခဲ့တယ်လို့လည်းကမ်းဆောင်တပ်ဖွဲ့ကပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့နေတိုးအဖွဲ့တို့ဟာအာဖဂန်နစ္စတန်နိုင်ငံမှာဆင်နွှဲနေတဲ့သူတို့ရဲ့စစ်ပွဲကိုတနင်္ဂနွေနေ့မှာတရားဝင်အဆုံးသတ်လိုက်ပြီးဖြစ်ပါတယ်ဒါပေမဲ့သူတို့ဟာ73နှစ်ကြာတိုက်ခိုက်ခဲ့တဲ့တာလီဘန်အဖွဲ့ဟာအာဖဂန်နစ္စတန်အစိုးရအတွက်တော့ရက်စက်ကြမ်းကြုတ်တဲ့ရန်သူအဖြစ်ဆက်လက်ရှိနေစေဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဆက်မွေးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရေးမူကမတ်ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အိုက်ဒန်ဦးတကုဖြစ်ပါတယ်ရှင်။ကျွန်မကတော့နန္နာချက်ပါ။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.